Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းမှာတော်တော်ရှိမယ်ခင်ဗျာ VOA American တန်မြန်မာပိုင်းအစီအစဉ်က2016ခုနှစ်ဩဂုတ်လ12ရက်တောက်ကြာနေမနက်ခင်းအစီအစဉ်လေးကို American ပြည်တော်စုမြို့တော် Washington DC ကနေတရက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40 49ဒုကနေဖမ်းယူနားဆင်နိုင်ကြပါလေ။ကျွန်တော်ဆက်မှုပြပါခင်ဗျာ။အခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါပါ
။မင်္ဂလာပါရှင်။ကျွန်မနန္ဒာချက်မှာဒီမနက်သတင်းတွေကိုမအီးတန့်စင်နဲ့အတူပြပြမှာပါ။ဆီးရီးယားနိုင်ငံကဝိုင်းရံပိတ်ဆို့ခံထားရတဲ့အလက်ပိုမြို့မှာရုရှားနိုင်ငံကစစ်စင်ရေးတွေကိုနှေးစင်3နာရီရပ်ဆိုင်းပေးနေတာကိုနောက်ထပ်အချိန်ပိုတိုးပေးဖို့ဆန္ဒရှိနေတယ်လို့ကုလသမဂ္ဂကပြောဆိုလိုက်ပါတယ်။ဖိလစ်ပိုင်သမ္မတရဲ့မူရစ်ဆေးဝါးတိုက်ဖျက်ရေးအစီအစဉ်တစ်လကျော်တွင်သုတ်တင်ခံရတဲ့သူအရေအတွက်ဟာ900ကျော်အထိရှိသွားပြီဖြစ်ပါတယ်။ဒီသတင်းတွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုအခုမနေ့ကြားဖို့ရှိပါတယ်ရှင်
။ Okay ကောင်းပါပြီခင်ဗျာ။အဲ့လိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
ဟိုအထူးသဖြင့်တော့ဒီကျေးဥနိုင်ငံကနေပြီးတော့ပမာနိုင်ငံမှာလာပြီးယင်းနှိမ့်ငါမှုကိစ္စအဲယင်းနှိမ့်ငါမှုမှာလည်းဒီငင်းပွားပွဲလို့ပြောရမယ်ပြည်ဆုံးကဏ္ဍရေ
မြန်မာနိုင်ငံရေးတုံးတက်သူဒေါက်တာတင့်ဆွေဖြစ်ပါတယ်ခင်ဗျာဒေါအောင်ဆန်းစုကြည်မကြခင်တော့ဖို့ရှိတဲ့တရုတ်ပြည်ခီးစဉ်အကြောင်းသတင်းလွှာမှာအပြည့်စုံကိုနားဆင်ကြပါမယ်ဒါပြင်မြန်မာနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်စီးပွားရေးနဲ့စီးပွားရေးလုပ်ငန်းရှင်လုပ်ငန်းများဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးနဲ့ VOE ရဲ့တီးတန့်တွေ့ဆုံမေးမြန်းချက်အစိုးရရဲ့လေယာဉ်မြေတင်းစီမှုပြဿနာတွေကိုကင်တွေဖြစ်ရှင်းတဲ့နေရာမှာရှုပ်ထွေးမှုကြီးကြီးမားမားရှိနေတာကြောင့်အခက်အခဲတွေကြုံတွေ့ရဖို့ရှိနေတယ်ဆိုတဲ့အကြောင်းသတင်းလွှာအဲ့ဒီနောက်မှာတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာအင်္ဂလိပ်စာသင်ခန်းစာကျမ်းမာရေးခန်းနဲ့တိုင်းရင်းသတင်းလွှာစတဲ့အစီအစဉ်တွေကိုလည်းထုတ်လွှင့်ပေးမှာပါ။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်နန္ဒာချန်နဲ့မတ်ဣတဆင်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ။
ဆီးရီးယားနိုင်ငံကဝိုင်းရံပိတ်ဆို့ခံထားရတဲ့အလက်ပုံမြို့မှာရုရှားနိုင်ငံကစစ်စင်ရေးတွေကိုနေ့စဉ်3နာရီရပ်ဆိုင်းပေးနေတာကိုနောက်ထပ်အချိန်ပိုတိုးပေးဖို့ဆန္ဒရှိနေတယ်လို့အဲ့ဒီဒေသမှာပဲဆီးရီးယားစစ်တပ်ကနေကလိုရင်းဓာတ်ငွေပါတဲ့ဘုံတလုံးအသုံးပြုခဲ့တဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေကြတဲ့ကုလသမဂ္ဂအရာရှိတွေကပြောဆိုလိုက်ပါတယ်။လူသားချင်းစာနာမှုအကူအညီပေးနေသူတွေအတွက်အရေးပေါ်လိုအပ်နေတဲ့ထောက်ပံ့ရေးပစ္စည်းတွေတင်ပို့နိုင်မှုရုရှားစစ်တပ်ကကြာတာပရင်းနဲ့ဒေသစံတော်ချိန်မနက်10နာရီကနေမွန်းလွဲ1နာရီထိတိုက်ခိုက်မှုတွေကိုရပ်ဆိုင်းထားဖို့စီစဉ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းဒီပစ်ခတ်ရစဲရေးကိုလိုက်နာမှုမရှိဘူးလို့ဆီးရီးယားအစိုးရကိုတော်လှန်နေတဲ့သဘုံအဖွဲ့တစ်ခုရဲ့ပြောခွင့်ရပုဂ္ဂိုလ်မိုဟာမက်ရာရှိဆိုသူကရိုက်တာသတင်းဌာနကိုပြောဆိုခဲ့ပါတယ်။တိုက်ခိုက်မှုတွေမရက်တဲ့ပြင်ရုရှားတိုက်လေယာဉ်တွေရဲ့လှုပ်ရှားမှုတွေပုံများနေခဲ့ပြီးတော့အစိုးရတပ်တွေကလည်းအလက်ပိုမျိုးရဲ့ရာမိုစာရက်မှာရှေ့ကိုဆက်တက်နိုင်ဖို့စူးစမ်းခဲ့တာတွေရှိတယ်လို့လည်းပြောဆိုခဲ့ပါတယ်။ကုလသမဂ္ဂကတော့၃နာရီပြည့်ခတ်ရက်စဲတာဟာလုံလောက်မှုမရှိဘူးလို့ပြောဆိုထားပြီးလူပေါင်း2တန်းလောက်ပိတ်မိနေတဲ့အလက်ပိုမျိုးရင်းကိုအကူအညီတွေပေးပို့နိုင်အောင်48နာရီကြာအပြည့်ခတ်ရက်စဲဖို့လိုအပ်တယ်လို့လည်းပြောဆိုထားတာဖြစ်ပါတယ်။
ဒီမိုကရက်တစ်သမ္မတလောင်းဟီလရီကလင်တန်ကသူ့ရဲ့နိုင်ငံစီးပွားရေးဆိုင်ရာအစီအစဉ်ကိုကြာတာရီးနေ့မှာချပြလိုက်တာပါသူ့ရဲ့အစီအစဉ်ကနေအမေရိကန်နိုင်ငံကလုံသားတွေကိုအကျိုးများမှာဖြစ်တယ်လို့ပြောပြီးတော့ Republican Party သမ္မတလောင်းဒေါ်နယ်ထရမ့်ကတော့အချမ်းသာဆုံးတထွေထွေစီကနေအခွန်လျှောက်ကောက်ဖို့ကြိုးပမ်းနေတာလို့ပြောကြားလိုက်ပါတယ်မီရှိဂန်ပြည်နယ်ကကာကွယ်ရေးပစ္စည်းထုတ်စက်ရုံကစက်ရုံလုံသားတွေကိုအော်ဒီခင်ပါရှင်ထရမ့်အနေနဲ့ချမ်းသာတဲ့သူတွေကိုမတက်ညာဘူးလို့ပြောနေတဲ့ပုံကိုမယုံပါနဲ့လို့မစ္စစ်ကလင်တန်ကပြောပါတယ်။ဒါ့အပြင်ကလင်တန်အနေနဲ့$25 billion ကုန်ကြမဲ့အစိုးရပိုင်းရန်ပုံငွေနဲ့အခြေခံရန်တရားဆက်ဦးဆိုင်ရာဘဏ်ကိုမတည်ပြီးတော့ယူရင်းနေတဲ့လန်ဒါတွေလေးစိတ်တွေကိုလေးစိတ်တွေမှာထားပြီးစေတန်းသောအလုပ်သမားတွေအတွက်အလုပ်နေရာပေးမယ်လို့ပြောကြခဲ့ပါတယ်ရှင်။
ခရိုင်းမီးယားဒေသကိုရုရှားပိုင်ဖြစ်သွတ်တင်းလိုက်တဲ့ကိစ္စကိုဘယ်တော့မှပြန်စဉ်းစားမှာမဟုတ်ဘူးလို့ကုလသမဂ္ဂဆိုင်ရာရုရှားသံမကြီးကကြာတာပရင်းနဲ့မှာပြောဆိုလိုက်ပါတယ်။လွန်ခဲ့တဲ့နှစ်နှစ်ကခရိုင်းမီးယားဒေသမှာလူမှုဆန္ဒခံယူခဲ့ပြီးတဲ့နောက် 63 ရာခိုင်နှုန်းကရုရှားနိုင်ငံနဲ့ပြန်လည်ပေါင်းစည်းလို့တဲ့အကြောင်းသဘောထားဆန္ဒပေးခဲ့ပြီးနောက်ပိုင်းပြန်ပေါင်းခဲ့တာဖြစ်တယ်လို့လည်းရုရှားသံမကြီးဗီတလီချက်ကင်းကကုလသမဂ္ဂမှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။အငင်းပွားနေတဲ့ကျွန်းဆွယ်မှာရုရှားနိုင်ငံကိုတိုက်ခိုက်ဖို့ခရိုင်းမီးယားကကြံစီနေတယ်လို့လည်းရုရှားကဆွဆွဲထားပါတယ်။အပြတ်မောင်းတဲ့အကြမ်းဖက်ဝါဒဆွဲမှန်းသိတာတဲ့တိုက်ခိုက်ဖို့ကြံစီမှုတွေရှိတယ်လို့လည်းတန်မတ်ကြီးကပြောဆိုခဲ့ပါတယ်။တင်းမာမှုတွေရှိနေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့ယူကရိန်းဘက်ကတောင်းဆိုချက်အရလုံခြုံရေးကောင်စီကနေကြာတာပရင်းနေ့မှာတကပိတ်အရေးပေါ်အစည်းအဝေးကျင်းပခဲ့ပါတယ်။ယူကရိန်းနိုင်ငံဟာလက်ရှိလုံခြုံရေးကောင်စီမှာအဖွဲ့ဝင်အဖြစ်ပါဝင်နေတာလည်းဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာယူကရိန်းတန်မတ်ကြီးဗိုလိုဒီမီယာရချမ်းကိုကတော့ ရုရှားရဲ့ဆွဆွဲချက်တွေကိုပယ်ချခဲ့ပြီးတော့တပ်တွေအထောက်အထားပြဖို့လည်းတောင်းဆိုခဲ့ပါတယ်။ရုရှားနိုင်ငံကခရိုင်းမီးယားနဲ့နှစ်နိုင်ငံ၄၁လောက်မှာယူကရိန်းရှေ့ဘက်ချမ်းမှာတပ်အင်အား၄000အထိချထားတယ်လို့လည်းပြောဆိုခဲ့ပါတယ်။
ဗီဒီနိုင်ငံရဲ့ဥရောပသမ္မတ EU ကနေထွက်ဖို့ဆုံးဖြတ်ချက်ချပြီးတဲ့နောက်ပိုင်းမှာကမ္ဘာစီးပွားရေးကလည်းဆုပ်ယုပ်လာွယ်ရှိတဲ့အတွက်2019ခုနှစ်မှာတော့ကမ္ဘာရေနံဝယ်လိုအားကမှန်းထားတာထက်ရောနေမယ်လို့ NIEA လို့ခေါ်တဲ့အပြည်ပြည်ဆိုင်ရာစွမ်းအင်အေဂျင်စီကခန့်မှန်းပါတယ်။ကမ္ဘာရေနံဝယ်လိုအားကနောက်နှစ်မှာတစ်နှုန်းစီ1.4 တန်းကနေ 1.2 တန်းနှုန်းအထိကျသွားနိုင်တယ်လို့မျှော်လင့်ကြောင်း IEA ရဲ့ကြာသပတေးနေ့ကထုတ်ပြန်ခဲ့တဲ့လာစင်စီရင်ခံမှာဖော်ပြထားပါတယ်။ဗီဒီနိုင်ငံရဲ့ဥရောပသမဂ္ဂ EU ကထွက်ဖို့ဆုံးဖြတ်ချက်ချပြီးနောက်ပိုင်းမှာကမ္ဘာစီးပွားရေးကျဆင်းမယ်လို့ IMF နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ကခန့်မှန်းပြီးတဲ့နောက်ပိုင်းမှာပဲပြီးခဲ့တဲ့လတုန်းက IEA ကခန့်မှန်းထားတဲ့ရေနံထုတ်လုပ်မှုနဲ့ဒီနေ့ကိုရေနံစီပိုင်းတသိန်းလောက်ကျရော့ကျပြီးထုတ်လုပ်ခဲ့တာဖြစ်ပါတယ်။
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA ကနေတောက်ကြနေမတဲ့သတင်းတွေကိုဆက်ပြီးတော့စီရင်ခံနေတာဖြစ်ပါလိမ့်ရှင်ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာရဲ့မူရစ်ဆေးဝါးတိုက်ဖြတ်ရေးအစီအစဉ်တလားကျော်တွင်တုတ်တင်ခံရတဲ့မူရစ်ဆေးဝါးရောင်းဝယ်သူဖြစ်မတင်ကားသူအရေအတွက်ဟာ900ကျော်အထိရှိသွားပြီလို့ရဲတပ်ဖွဲ့ကကြားသာပတေးနေ့မှာပြောဆိုလိုက်ပါတယ်မူရစ်ဆေးဝါးနှိမ့်နှင်းရေးအစီအစဉ်တွေကစိုးရိမ်စရာအခြေအနေတွေကြောင့်ကန့်ကွက်ဆန္ဒပြပွဲတွေနဲ့အထက်လွှတ်တော်ကစုံစမ်းစစ်ဆေးရေးလုပ်ဖို့ပြင်ဆင်မှုတွေထွက်ပေါ်လာပါတယ်ဇူလိုင်လ၁ရက်နေ့ကလေးကမူရစ်ဆေးဝါးရောင်းဝယ်သူဖြစ်မတင်ကားသူ925ဦးဟာရဲရင်နဲ့ထိတ်တဲရင်ဆိုင်မှုတွေအတွင်သိမ်းဆုပ်ခဲ့ပြီးတော့မူရစ်ဆေးဝါးနှိမ့်နှင်းမှုပေါင်း9400ကျော်မှမတင်ကားသူ9600ကျော်ကိုဖမ်းဆီးခဲ့တယ်လို့လည်းဖိလစ်ပိုင်ရဲတပ်ဖွဲ့ရဲ့စုံစမ်းထောက်လှမ်းရေးအစီရင်ခံစာမှာဖော်ပြခဲ့ပါတယ်လူ9သိန်းကျော်ကလည်းအာဏာပိုင်တွေထံလာရောက်ဖမ်းဆီးခံခဲ့တယ်လို့ရဲတပ်ဖွဲ့ကဆိုပါတယ်ဒေသခံသတင်းမီဒီယာတချို့ကတော့သိမ်းဆုပ်သူအရေးအတွက်ဟာဒီထက်ပိုများနိုင်တယ်လို့ဖော်ပြနေကြပြီးတော့မေလ9ရက်ရွေးကောက်ပွဲတွေနောက်ပိုင်းသမရဖြစ်သမရဒူတာတက်လာခြင်းအားစလို့ဘယ်သူဘဝမှမသိသူတွေရဲ့တိုက်ခိုက်မှုတွေကြောင့်သိဆုံးရတဲ့မူရစ်ဆေးဝါးရောင်းဝယ်သူဖြစ်တန်တရားရှိသူတွေအပါအဝင်သိဆုံးသူအရေးအတွက်ဟာ1000နီးပါးအထိရှိတယ်လို့ပြောဆိုနေကြတာဖြစ်ပါတယ်ရဲတွေဟာလှုပ်ထုံလုံးကြီးနဲ့မညီဘဲနဲ့ဥပဒေမဲ့တပ်ဖြတ်တာတွေရှိနေတယ်လို့ဝေဖန်မှုတွေရှိပေမဲ့ရဲတပ်ဖွဲ့ဘက်ကတော့မတင်ကားသူတွေဟာခုခံတဲ့အတွက်သိဆုံးကြရတာဖြစ်တယ်လို့ပြောဆိုထားပါတယ်
ဂျပန်နိုင်ငံနဲ့ဖိလစ်ပိုင်နိုင်ငံတို့ကထိတ်တန့်သမ္မတတွေဟာတန်တမန်တွေကတရုတ်နိုင်ငံကနေတင်းမာတဲ့ချင်းချောက်မှုတွေမလုပ်ဖို့နဲ့အပြည်ပြည်ဆိုင်ရာရေပိုင်တဲ့အတွက်ငင်းပွားမှုတွေဖြေရှင်းရမှာလဲတရားဥပဒေအရမှန်မှန်ကန်ကန်လိုက်နာကြဖို့တရုတ်နိုင်ငံကိုကြာသပတေးနေ့ကပြောကြားခဲ့ပါတယ်။ရေပိုင်တဲ့ငင်းပွားမှုအတွက်အပြည်ပြည်ဆိုင်ရာတရားရုံးကတရုတ်နိုင်ငံကိုပိုင်နဲ့ချဲ့ထွေရမှာတရားမဝင်ကြောင်းဆုံးဖြတ်ခဲ့ပြီးဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီး Perfecto Yusei Junior နဲ့ဂျပန်နိုင်ငံခြားရေးဝန်ကြီး Fumio Kishida ကဖိလစ်ပိုင်နိုင်ငံ Davao City မြို့တောင်ပိုင်းမှာတွေ့ဆုံဆွေးနွေးပြီးတော့တရုတ်နိုင်ငံနဲ့နယ်မြေပိုင်ဆိုင်မှုဆိုင်ရာအငင်းပွားတာနဲ့ပတ်သက်ပြီးဆွေးနွေးခဲ့တယ်လို့ဂျပန်နဲ့ဖိလစ်ပိုင်နှစ်နိုင်ငံမဟာဗျူဟာဆက်ဆက်ရင်းပုံမကောင်းစေဖို့ဂျပန်ကဖိလစ်ပိုင်ကိုလှည့်ကင်းသင်းမောတွေပေးခဲ့ပါတယ်။ဒီဆွေးနွေးပွဲအပြီးမှာဂျပန်နိုင်ငံရေးဝန်ကြီး Fumio Kishida ကဖိလစ်ပိုင်သမ္မတရိုဂျီဂိုဒူတရီနဲ့တွေ့ဆုံခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံကိုမတော်ငင်တရက်ကတော့ဂျပန်နိုင်ငံသားဝင်ကြီးကီရှိတာကအရှိတရုတ်ပင်လယ်ပြင်တွင်းမှာရှိတဲ့ကျွန်းတွေနားမှာတရုတ်တင်မောတွေအရေးအတွက်တိုးလာတာကိုရပ်ဖို့ဂျပန်နဲ့တရုတ်နိုင်ငံတို့အကြားငင်းပွားတဲ့ကိစ္စတွေနဲ့ပတ်သက်ပြီးဂျပန်နိုင်ငံဆိုင်ရာတရုတ်တန်အမတ်ကိုတောင်းဆိုခဲ့ပါတယ်။
ပါကစ္စတန်နိုင်ငံမှာဟိန္ဒူဘာသာဝင်မိန်းကလေးတွေကိုအစ္စလာမ်ဘာသာနဲ့အတင်းပြောင်းခိုင်းတာတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်လာပြီးတဲ့နောက်ဟိန္ဒူဘာသာဝင်တချို့ကဆန္ဒပြဖို့ဆော်ဩမှုမှာလူ့ခွင့်ရေးလှုပ်ရှားသူတွေပူးပေါင်းပါဝင်ခဲ့ကြပါတယ်ဆန္ဒပြပွဲကိုတော့ပါကစ္စတန်မှာနိုင်ငံတော်လူနည်းစုများနေ့အဖြစ်တရားဝင်သတ်မှတ်ထားတဲ့ဩဂတ်လ17ရက်ကြာသပတေးနေ့မှာပဲပြုလုပ်ခဲ့ကြတာဖြစ်ပါတယ်ကနေဒါနိုင်ငံတိုရန်တိုအမေရိကန်ပြည်ထောင်စုနယူးယောက်နဲ့ဟူစတန်မြို့ကြီးတွေအပါအဝင်ပါကစ္စတန်နိုင်ငံကမြို့ပေါင်းစုံမှာဆန္ဒပြဖို့တောင်းဆိုမှုကိုလူမှုမီဒီယာပေါ်မှာတက်ကြွလှုပ်ရှားသူကပီလ်ဒီဗ်ကစတင်ခဲ့တာဖြစ်ပြီးတော့အတင်းကျပ်ဘာသာကူးပြောင်းတယ်လို့ဆွဆွဲနေတဲ့အထက်မှာမ မီယန်မီတူးလိုလူသိများသူတဦးကိုအဓိကပြစ်မှတ်ထားခဲ့ကြတာဖြစ်ပါတယ်။အမည်ရင်းအားမီယမ်အဗ်ဒူဟတ်လို့ခေါ်တဲ့မီတူးဟာဩဇာရှိတဲ့နိုင်ငံရေးသမားတဦးလည်းဖြစ်ပါကစ္စတန်မှာဟိန္ဒူဘာသာဝင်အများစုနေထိုင်တဲ့စင်ပြည်နယ်ကမွတ်စလင်ဘာသာရေးဆရာတဦးလည်းဖြစ်ပါတယ်။အသက်18နှစ်အရွယ်တွေအထိမကြာခဏပါဝင်လေးရှိတတ်တဲ့ဟိန္ဒူမိန်းကလေးငယ်တွေကိုပြန်ပေးဆွဲတဲ့သူတွေကိုလည်းသူကအကာအကွယ်ပေးထားပြီးပြန်ပေးသမားတွေနဲ့လက်မထက်ခင်မိန်းကလေးငယ်တွေကိုအစ္စလမ်ဘာသာနဲ့အတင်းဝင်ခိုင်းတာမျိုးတွေလုပ်ခဲ့တယ်လို့လည်းဟိန္ဒူအတိုင်းဝိုင်းကအရင်ကတည်းကစွပ်စွဲထားတာဖြစ်ပါတယ်။ဒီစွပ်စွဲချက်တွေကိုတော့မိသူကအပြင်းထန်ညှဉ်းဆန်ထားပါတယ်။
ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့မှာ6ရက်မြောက်နေ့အဖြစ်ကျင်းပနေတဲ့နွေရာသီအိုလံပစ်ပြိုင်ပွဲမှာအမေရိကန်ကရွှေတဆိပ်13စုငွေတဆိပ်12စုကြေးတဆိပ်10စုနဲ့စုစုပေါင်းစုတဆိပ်35ခုစုခုပြီးထိန်းဆုံးကပြေးနေပါတယ်။ဒုတိယလိုက်နေတာကတရုတ်နိုင်ငံဖြစ်ပြီးတော့လက်ရှိမှာရွှေတဆိပ်10စုငွေတဆိပ်6စုကြေးတဆိပ်9စုနဲ့စုစုပေါင်း25စုရရှိထားပါတယ်။တတိယလိုက်နေတာကတော့ဂျပန်နိုင်ငံဖြစ်ပြီးရွှေ6စုငွေတစုကြေး12စုစုစုပေါင်း19စုရရှိနေပါတယ်။စတုထနဲ့ပစ္စမအဖြစ်ဩစတြေးလျနဲ့တောင်ကိုရီးယားနိုင်ငံတို့ဖြစ်ကြပါတယ်။အာကစားနည်း5မြို့မှာဝင်ရောက်ရှင်ပြိုင်နေတဲ့မြန်မာနိုင်ငံအသင်းကဒီကနေ့ရှင်ပြိုင်ရမှာအမျိုးသားရေကူးမီတာလိမ့်ပြာကူးပြိုင်ပွဲမှာကိုတင့်မြတ်က1မိနစ်20စက္ကန့်ကျော်နဲ့အဆင့်43ရပါတယ်။
အားရောနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်နန္နာချန်နဲ့မတ်အီတန်ဆင်တို့ပြောပြသွားကြတာဖြစ်ပါတယ်။အခုတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းဆောင်မတွေကိုအရင်ဆုံးတင်ဆက်ပေးပါမယ်။ရှေ့သတင်းပတ်ထည်တရုတ်နိုင်ငံကိုတွားရောက်မဲ့ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်မှာနိုင်ငံကြားအရေးကြီးလာတဲ့ရက်လက်ကောင်းတွေထွက်ပေါ်လာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းနိုင်ငံရေးတုံ့သက်သူတွေကပြောဆိုလိုက်ပါတယ်။ပထဝီနိုင်ငံရေးအရေးပါတဲ့မြန်မာနိုင်ငံနဲ့တရုတ်နိုင်ငံဟာဆိုလို့ရှိရင်မြန်မာနိုင်ငံဟာတရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံကြီးနှစ်ခုကြားမှာအရေးပါတဲ့အခမ်းအနားကနေဆောင်ရွက်လာနိုင်မယ်လို့လည်းတုံ့တန်နေကြတာပါအပြည့်စုံကိုကိုညံဝဲအောင်ကအစူစီးတင်ပြထားပါတယ
်ပြီးခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲမတိုင်ခင်2015ဇွန်လတုန်းကအတိုက်ခံ NLD ပါတီဥက္ကဋ္ဌအဖြစ်နဲ့တရုတ်နိုင်ငံကိုပထမဦးဆုံးအကြိမ်တွားရောက်လည်ပတ်ခဲ့တဲ့ဒေါအောင်ဆန်းစုကြည်ကိုတရုတ်သမ္မတရှီကျင်းပင်ကိုယ်တိုင်လက်ခံတွေ့ဆုံခဲ့တာပါအခုဒီချိန်မှာတော့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားဤဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဟာတရုတ်အစိုးရရဲ့ဖိတ်ကြားချက်အရဩဂုတ်လ18ရက်ကနေ20ရက်နေ့ထိတရုတ်နိုင်ငံကို4ရက်ကြာခီးသွားရောက်မှာဖြစ်ပြီးတရုတ်သမ္မတဝန်ကြီးချုပ်နဲ့ရောကျန်းအစ်င့်မြင့်ခေါင်းဆောင်အနေနဲ့ပါတွေ့ဆုံမှာဖြစ်ပါတယ်။အရင်စေအစိုးရလက်ထက်မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုအများဆုံးဖြစ်လာခဲ့တဲ့တရုတ်နိုင်ငံဟာမြန်မာပြည်သူတွေကန့်ကွက်နေတဲ့မြစ်ဆုံရေကာတာတိဆောက်ရေးအပါအဝင်ဝမ်ပောင်ကုမ္ပဏီရဲ့ကျင်းညီတော်စီမံကိန်းစတဲ့အငင်းပွားဝယ်ကိစ္စတွေနဲ့ရင်ဆိုင်နေရတာပါ။ဒါကြောင့်အခုလာမဲ့ခီးစဉ်အတွင်းနှစ်နိုင်ငံကြားအရေးကြီးတဲ့ရလဒ်ကောင်းတွေဆွေးနွေးလိမ့်မယ်လို့သူမျှော်လင့်မိကြောင်းမြန်မာနိုင်ငံရေးသုံးသပ်သူဒေါက်တာတင့်ဆွေကမြင်ပါတယ
်။ရလဒ်ကတော့အရေးကြီးတာတွေဖြစ်နိုင်တယ်လို့ကျွန်တော်တို့မှန်းလို့ရတယ်။ဘာကြောင့်လဲဆိုတော့နှစ်နိုင်ငံကြားမှာဟိုအထူးသဖြင့်တော့ဒီတရုတ်နိုင်ငံကနေပြီးတော့ပမာနိုင်ငံမှာလာပြီးရင်းနှီးမြှုပ်နှံမှုကိစ္စအဲရင်းနှီးမြှုပ်နှံမှုမှာလည်းဒီအငင်းပွားပွဲလို့ပြောရမယ်မြစ်ဆုံကတားရဲ့အဲနောက်တစ်ခါတော့ဟိုဘင်္ဂလားပင်လယ်အော်ကိစ္စပေါ့နော်ဘင်္ဂလားပင်လယ်အော်ကတော်တော်လေးဒီရှိတော်ရှာမှာအရေးကြီးတဲ့ကဏ္ဍကိုရောက်လာတယ်ဒီပင်လယ်ထွက်ပေါက်ကိစ္စဒီပင်လယ်ထွက်ပေါက်မှာတရုတ်ကရောအိန္ဒိယနိုင်ငံရောလာပြီးတော့ယင်းနှိမ့်မြုံနာမှုနဲ့နယ်သစ်ပယ်သစ်ချဲ့တဲ့ကိစ္စတွေရှိတော့ကကျွန်တော်တို့နိုင်ငံကအခရာကြတဲ့နေရာမှာဖြစ်တော့ဒီတော့အောင်ဆန်းစုကြည်လို့အမျိုးမျိုးရှိတဲ့ကောင်းဆောင်ရှိတော့မှာဆွေးနွေးလဲရလို့ရှိရင်တော့ကျွန်တော်တို့နိုင်ငံရဲ့အမျိုးသားကြိုးစည်းပွားကိုတဆုံတရာတိုင်းတာတည်ကြီးမှမှကျွန်တော်ကာကွယ်နိုင်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်ခင်ဗ
ျမကြခင်ဒီဩဂုတ်လကိုမှမြန်မာနိုင်ငံမှာ27ရာစုပင်လုံညီလာခံကိုကျင်းပဖို့ရှိနေပါတယ်အဲ့ဒီညီလာခံကိုတက်လာမဲ့တိုင်းသားလက်နက်ကင်တပ်ဖွဲ့တချို့ဟာတရုတ်မြန်မာနယ်စပ်တလျှောက်အခြေစိုက်နေကြတာမို့ဒီလက်နက်ကင်တပ်တွေနဲ့တရုတ်နိုင်ငံကြားဆက်ဆံရေးကိုလည်းဒေါန်ဆန်းစုကြည်ဆွေးနွေးနိုင်တယ်လို့မြင်မိကြောင်းရှမ်းပြည်တိဘောမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းတူဦးဖြစ်တဲ့ဦးရဲထွန်းကသုံးသပ်ပါတယ
်။ဟိုကျုပ်ပြည်သွားတဲ့အခါမှာမြစ်ဆုံကိစ္စသူ့သဘောထားတော့ပြောရလိမ့်မယ်လို့ထင်တယ်။ဒါမှဟိုတန်မတ်လာတော့ကတော့သူကမြစ်ဆုံစားချက်မဖတ်သေးဘူးလို့သူကပြောလိုက်တာ။အဲဒီတစ်ခါတော့သူအဲ့ဒါတရားဖတ်သွားပြီးတော့သူ့ဟိုသဘောထားတော့ပြောရလိမ့်မယ်လို့ထင်တယ်။အဲ့တော့ဘယ်လိုစဉ်းစားမလဲအချိန်ပေးပါဦးလို့ပြောပြောမလားဓမ္မမို့ရောကြီးသေးမယ်ပြောမလားအဲ့ဒါတော့မပြောတတ်ဘူးသို့တော့ဟိုကျွန်တော်တို့အခု ဒီညဉ့်ရည်နဲ့ဆက်ဆက်ပြီးစဉ်းစားမယ်ဆိုရင်ဒီလက်နက်ကင်အခွဲတွေနဲ့ညဉ့်ရည်ရဖို့ဟာအဓိကအားဖြင့်ရုပ်ပြီကမပါဝင်မပတ်သက်ဖို့မကူညီဖို့ပေါ့နော်အဲ့ဒါအရေးကြီးဆုံးပဲကျွန်တော်ဒီနေသားမှာနေခဲ့တဲ့တခြားအတွေ့အကြုံကြီးဘယ်တော့ခံလို့ရှိရင်အဲ့ဒါအခွဲတွေကနေလို့မရဘူးအဲ့ဒီမှာသူပေးယူလို့မလားပေါ့နော်တရုတ်အနေနဲ့မြန်မာနိုင်ငံရဲ့ညဉ့်ရည်လုပ်ငန်းစဉ
ဇူလိုင်လကုန်ပိုင်းမှာပြောဆိုခဲ့မှုပါတယ်။ဩဂုတ်လ17ရက်ကြာသပတေးမနေ့တုန်းကလည်းတရုတ်ကွန်မြူနစ်ပါတီနိုင်ငံတကာဆက်ဆံရေးဝန်ကြီးရှောက်တာအိုဟာနိုင်ငံခြားရေးဝန်ကြီးဌာနကိုလာရောက်ပြီးဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်။တကယ်တော့1950အလွန်ကာလတွေတုန်းကတရုတ်မြန်မာနှစ်နိုင်ငံကြားဆက်ဆံရေးအားကောင်းခဲ့ပြီးဝန်ကြီးချုပ်ဦးနုလက်ထက်ဒေသတွင်းနိုင်ငံရေးအခင်းအကျင်းတွေမှာမြန်မာနိုင်ငံကအရေးပါခဲ့ရတာပါ။လက်ရှိအခြေအနေမှာလည်းအားပြိုင်နေတဲ့အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားမြန်မာနိုင်ငံကဂျားဝင်ပေးနိုင်မဲ့အခြေအနေမျိုးကိုဒေါ်အောင်ဆန်းစုကြည်ကဖန်တီးနိုင်တယ်လို့သုံးသပ်သူကတော့ဒေါက်တာတင့်ဆွေပဲဖြစ်ပါတယ်
။တရုတ်နိုင်ငံကကျွန်တော်နိုင်ငံနဲ့အမတမအရေးကြီးတဲ့နိုင်ငံကဆက်ဆံရေးကိစ္စဖြစ်တယ်။ကျွန်တော်တို့မျှော်လင့်ဖြစ်စေချင်တာကတော့ပေါ့နော်။အဲ့တော့အခုလည်းပဲဒေါ်အောင်ဆန်းစုကြည်ကတရုတ်ပြီးရင်အမေရိကန်ကိုလည်းသွားအောင်မယ်။အဲ့တော့ဒေါ်အောင်ဆန်းစုကြည်လို့ကောင်းဆောင်ဟာဒီအမေရိကန်နဲ့တရုတ်ဆက်ဆံရေးကြားမှာလေဂျားဝင်နိုင်တဲ့ကောင်းဆောင်တယောက်ဖြစ်တဲ့လို့ကျွန်တော်ယူဆတဲ့အတွက်တရုတ်နိုင်ငံရဲ့ကမ္ဘာအခင်းကျင်းမှာဒေါ်အောင်ဆန်းစုကြည်ဟာအရေးပါတဲ့ဟာတာဝန်ရှိသူတယောက်အနေနဲ့ဒီခီးစဉ်ကလည်းအစပြုမယ်လို့ယူဆပါတယ်ခင်ဗ
ျတရုတ်နိုင်ငံခီးစဉ်ပြီးမှာတော့ဒေါ်အောင်ဆန်းစုကြည်ဟာသမ္မတဥဘာမားရဲ့ဖိတ်ကြားထားချက်အရလာမယ့်စက်တင်ဘာလလောက်မှာအမေရိကန်ပြည်ထောင်စုကိုတွားရောက်လည်ပတ်ဖို့ရှိပါတယ်ခင်ဗ
ျဒါကတော့ကုညံဝင်းအောင်ပြောပြသွားတာဖြစ်ပါတယ်သွားရရှိမယ်ခင်ဗျမြန်မာနိုင်ငံနဲ့ပတ်သက်လို့အမေရိကန်ကွန်မြူနတီအပေါ်ကန့်တတ်ချက်အားလုံးကိုအမေရိကန်အစိုးရအနေနဲ့ဖေရှားပေးခဲ့ပြီးမြန်မာပေါ်ကျန်နေတဲ့အရေးယူမှု20ရာခိုင်နှုန်းဟာတဦးချင်းပြတ်မှတ်ထားအရေးယူမှုတွေသာဖြစ်တယ်လို့စီးပွားရေးနဲ့စီးပွားရေးလုပ်ငန်းများဆိုင်ရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီး Charles Rifkin ကပြောဆိုလိုက်ပါတယ် Charles Rifkin ရဲ့တရားတွေးဆမေးမြန်းမှုမှာအဲ့လိုပြောဆိုခဲ့တာဖြစ်ပါတယ်ကိုတားညဦးကမေးမြန်းထားတာကိုနားဆင်ပါ
ဒီဆုံးတော့ဒီအခုလာတဲ့ခီးစဉ်အကြောင်းကိုသိကြပါတယ်။နေပြည်တော်မှာမြန်မာအစိုးရဝန်ကြီးအချို့နဲ့တွေ့ဆုံခဲ့တယ်လို့သိရပါတယ်။နေပြည်တော်ခီးစဉ်ချင်းနေဘလို့ရှိပါလဲခင်ဗျာ
။ Well listen first of all let me say thank you. It's great to be having a chance for me to speak.
VOA American အတန်းနဲ့ခုလိုပြောခွင့်ရတာကိုကျေးဇူးတင်တယ်ဆိုတာအရင်ဆုံးပြောပြစီ။ကျွန်တော်မြန်မာနိုင်ငံကိုလာရောက်တာခုဆိုရင်ဒါဒုတိယအကြိမ်ပါ။လွန်ခဲ့တဲ့နှစ်နှစ်တုန်းကတစ်ခေါက်ရောက်ပါသေးတယ်။ရန်ကုန်မှာရောနေပြည်တော်မှာပါအတော်လေးရလက်ကောင်းတွေရှိတဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်ခွင့်ရခဲ့ပါတယ်။ကျွန်တော်နဲ့အတူစီးပွားရေးကိုယ်စားလှယ်တွေပါပါဝင်လာကြပြီးတော့အဲ့ဒီအထက်မှာတချို့ကတော့အမေရိကန်ပြည်ထောင်စုကအကြီးမားဆုံးကုမ္ပဏီတွေကဖြစ်ပါတယ်။ဒီအတွက်မြန်မာအစိုးရခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတော့ရင်းနှီးမြှုပ်နှံမှုအခွင့်အလမ်းတွေကိုဆွေးနွေးခဲ့ကြပါတယ်
။နောက်မေးခွန်းတစ်ခုကတော့အမေရိကန်ရင်းနှီးမြှုပ်နှံမှုအကြောင်းပါ။ဝန်ကြီးတည်တဲ့အတိုင်းမှာမြန်မာအင်းကြီးချင်းနိုင်ငံတွေဖြစ်ကြတဲ့တရုတ်၊စင်ကာပူ၊ဂျပန်နိုင်ငံတွေဟာမြန်မာနိုင်ငံထဲရင်းနှီးမြှုပ်နှံမှုအကြီးဆုံးနိုင်ငံတွေဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံထဲမှာရင်းနှီးမြှုပ်နှံမှုတွေဝင်ဖို့အခုချိန်မှာရန်ကုန်နောက်ကျနေပြီလို့ထင်မိပါလား။
You know, I think the opposite is true. I think that it's just beginning. Right now,
တပတ်ကကြည့်ရင်တော့နောက်ကျနေတာမှန်ပါလေ။ခုမှစပြီးတော့လောက်ကြမှာပါ။အခုချိန်မှာတော့နိုင်ငံချက်အရဆိုရင်တော့အမေရိကန်ပြည်ထောင်စုရဲ့တိုက်ရိုက်ရင်းမြှုပ်နှံမှုကရာခိုင်နှုန်းအဖြစ်နှဲပါသေးတယ်။ဒါပေမဲ့ပြီးခဲ့တဲ့ရက်ပိုင်းအတွင်းအခြေအနေတွေကိုကြည့်ရင်ဒါပြောင်းလဲသွားမယ်ဆိုတာကျွန်တော်တို့ယုံပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲကုန်သွယ်မှုနဲ့ပတ်သက်လို့ရင်းမြှုပ်နှံမှုတွေနဲ့ပတ်သက်လို့တည်ယူပို့ဆောင်ရင်းနဲ့ပတ်သက်လို့နောက်ပြီးတော့အပြန်အလှန်ထိစပ်ဆက်သွယ်မှုတွေနဲ့ပတ်သက်လို့အစည်းအဝေးတွေကျွန်တော်တို့လုပ်ခဲ့ကြပါတယ်။ကျွန်တော်နဲ့အတူပါလာတဲ့စီးပွားရေးလုပ်ငန်းရှင်တွေအတွက်အခွင့်အလမ်းကောင်းတွေအရင်နဲ့မတူအောင်မြင်ရပါလေ။ပထဝီနေထိုင်ရာတစ်ခုတည်းကိုကြည့်ရင်မြန်မာနဲ့ကပ်နေတဲ့အိန္ဒိချင်းတရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံစုစုပေါင်းလူဦးရေ1ဘီလီယံကျော်လောက်ရှိနေပါလေ။မြန်မာလူဦးရေအများစုဟာလူငယ်တွေဖြစ်ကြပါလေ။ယဉ်ကျေးမှုနဲ့တဘာဝအရင်းမြစ်တွေပေါ်ကျွယ်ဝါတယ်။ဒါကြောင့်ဒါရီဟာအမေရိကန်ရင်းနှီးမြှုပ်နှံသူတွေအတွက်တကယ်ကိုစွဲဆောင်မှုဖြစ်စေပါလေ
။သမ္မတဥဘာမာအမိန့်နဲ့ရင်းနှုံးကတန်ခတ်ပိတ်ဆို့မှုအတော်များများကိုရုတ်သိမ်းတာတွေဆိုင်းငံ့တာတွေလုပ်ခဲ့ပါတယ်။အမေရိကန်ကုမ္ပဏီတွေဘက်ကလည်းယင်းနှိမ့်နှံမှုကိုလိုလလရှိတယ်ဆိုတာအမြဲပြပါရတယ်။အခြားနိုင်ငံတွေနှိုင်းရှင်တော့ဒီအမေရိကန်ယင်းနှိမ့်နှံမှုတွေကအခုချိန်ကြီးကိုအတော့ကိုနင်းနေတော့
မှ The reason why is because America has had this sanctions regime for some time and the easing of the sanctions
ဒါပါကြောင့်လဲဆိုတော့အချိန်ကာလတစ်ခုထိအမေရိကန်ပြည်ထောင်စုအနေနဲ့ကမြန်မာပေါ်အရေးယူတန်ခတ်မှုတွေလုပ်ခဲ့တာကြောင့်ပါမကြသေးခင်နှစ်တွေအတွင်းသမ္မတဥဘာမားလက်ထက်ကြတော့မှဒီအရေးယူမှုတွေကိုဖြေလျှော့ပေးကြတာပါအမေရိကန်နိုင်ငံခြားရေးဌာနမှဆိုရင်ကျွန်တော်တာဝန်ကစီးပွားရေးနဲ့စီးပွားရေးလုပ်ငန်းများဆိုင်ရာကိစ္စရပ်တွေကိုတာဝန်ယူရပါတယ်ကုန်သွယ်ရေးစီးပွားရေးတရုတ်ပို့ဆောင်ရေးဆက်သွယ်ရေးလုပ်ငန်းတွေကိုကြီးကြပ်တာဝန်ယူရတာပါဒါ့အပြင်အရေးယူတန်ခတ်မှုဆိုင်ရာမူဝါဒတွေကိုလည်းကျွန်တော်အနေနဲ့တာဝန်ယူကြီးကြပ်ဆောင်ရွက်ရပါတယ် ဒါကြောင့်ကျွန်တော်ပြောနေတာကတော့အရေးယူတန်ခတ်မှုတွေရှိတော့ကစီးပွားရေးအပေါ်မှာတစုံတရာထိခိုက်တက်ရောက်မှုတွေရှိပါတယ်ဖြေလျှော့လိုက်တယ်ဆိုပေမဲ့စီးပွားရေးလုပ်ငန်းတွေပြန်ဝင်ဖို့အချိန်တော့ယူရပါတယ်ဒါပေမဲ့သမ္မတဥပမာအနေနဲ့ပြီးခဲ့တဲ့မေလအတွင်းတုန်းကအမေရိကန်စီးပွားရေးလုပ်ငန်းတွေအပေါ်မှာအကန့်အသတ်အားလုံးကိုဖြေလျှော့ပေးလိုက်ပါပြီတန်ခတ်အရေးယူမှုတွေရဲ့20ရာခိုင်နှုန်းလောက်ပဲကျန်သေးပြီးတော့ဒါတွေကလည်းတဦးချင်းပြတ်မှတ်ထားတဲ့အရေးယူမှုတွေဖြစ်ပါတယ်ကျွန်တော်ကနိုင်ငံခြားရေးဝန်ကြီးဌာနဘက်ကစီးပွားရေးဆိုင်ရာအကြီးဆုံးတာဝန်ရှိသူတဦးပါဒါအပြင်အမေရိကန်အကြီးအကဲတာဝန်ရှိသူတွေတော်များများလည်းလာရောက်နေတာရှိပါတယ်။ဒီအပိုင်းနဲ့ဆိုရင်အမေရိကန်ဒုတိယအမျိုးသားလုံခြုံရေးအကြံပေးဘန်ရုစ်လာရောက်တာရှိပါတယ်။အမေရိကန်နိုင်ငံခြားရေးဌာနအထူးတိုင်ပင်ခံပုဂ္ဂိုလ်ခရစ်စတီကန်နီလာရောက်တာလည်းရှိပါတယ်။ဒါဟာအစပိုင်းပဲရှိပါသေးတယ်။နောက်ပိုင်းမှာပို့ပြီးတော့တိုက်ရိုက်ထိတွေ့မှုတွေတွေ့ရမှာပါ။ဒီလိုဖြစ်ထွန်းမှုတွေဟာစီးပွားရေးကိစ္စအဓိကပါပဲ
။အမေရိကန်စီးပွားရေးကုမ္ပဏီတွေအနေနဲ့မြန်မာစီးပွားရေးနဲ့မြန်မာလူမှုအတိုင်းအဝန်းပေါ်မှာဘလို့အကျိုးပြုနိုင်မလဲအမေရိကန်နဲ့မြန်မာကုန်သွယ်ရေးဆက်ဆံမှုအလားအလာမြန်မာစီးပွားရေးတိုးတက်မှုပေါ်လက်ထောက်နိုင်ငံခြားရေးဝန်ကြီးရစ်ကင်နဲ့အမြင်တွေကိုလာမဲ့သတင်းပတ်တွေ့ဆုံမေးမြန်းခန်းအစီအစဉ်မှာလည်းအသေးစိတ်စောင့်မျှော်ရှုစားနိုင်ပါလိမ့်ခင်ဗျာအခုတော့အိန္ဒိယချင်းထိုင်းနိုင်ငံကသတင်းလောတပုတ်ကိုတင်ဆက်ပေးပါမယ်ထိုင်းနိုင်ငံအတွင်းကဝေးလံခုံတီးတဲ့ကြေးရွာတစ်ခုမှာတရိတ်ဆန်အညစ်ကြေးတွေကနေဇီဝဓာတ်ငွေထုတ်လုပ်ပြီးတော့စွန့်ရင်အုံပြုနေတာအတိုင်းတဟာအတိုင်းဒါတစ်ခုထိအောင်မြင်မှုရရှိနေပါပြီ။လျှက်စစ်စွန့်ရင်အတွက်ရုပ်ကျွင်းလောင်စာအများစုအသုံးပြုနေကြရတဲ့ထိုင်းနိုင်ငံမှာပြန်ပြည့်မဲစွန့်ရင်ရင်းမြစ်တွေလျှက်စစ်တိုးတက်ထုတ်လုပ်နိုင်မှုလေထိုင်းဆိုရကမျှော်လင့်နေတာဖြစ်ပါတယ်။ထိုင်းကြီးရွာတစ်ခုကကိုပိုင်ဇီဝစွန့်ရင်ထုတ်လုပ်မှုကနေနိုင်ငံရဲ့စွန့်ရင်ကဏ္ဍအပြောင်းလဲအတွက်ရှေ့ဆောင်လမ်းပြဖြစ်လာရတဲ့အကြောင်းကို AFP သတင်းဆောင်မတစ်ခုကိုအခြေခံပြီးတော့မတ်တင်ကြီးထိုက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ။
ထိုင်းနိုင်ငံအနောက်ပိုင်းဒေါ်နယ်ထဲကကြေးရွာတစ်ခုဟာဆိုရင်စွန့်ရင်ကဏ္ဍအပြောင်းလဲမှာရှေ့ကဥဆောင်နေပါလေ။ဘာဒန်ကြေးရွာဟာဆိုရင်နိုင်ငံရဲ့မဟာဒါအားလိုက်နဲ့ချိတ်ဆက်ဖို့ကလည်းတိတ်ကိုဝေးလံလွန်းတာပါ။ဒါကြောင့်လေဒေသခံတွေကကိုပိုင်လျှက်စစ်ထုတ်ဖို့လုပ်နေကြတာပါ။ဆိုလာပြားတွေလိုနောက်ချေးတို့လိုပြန်ပြင်းမြဲစွန့်ရင်ရင်းမြစ်တွေထံကနေယာနုံးဖြင့်စွန့်ရင်ထုတ်လုပ်ရရှိနေပါလေ။စွန့်ရင်ထုတ်လုပ်ရေးကိုဥဆောင်ခဲ့သူတူဖြစ်တဲ့ကိုဆိုးစံထောင်းကတော့အခုလိုပြောပါတယ
်คนนอกกลุ่มที่ไม่ได้ร่วมกลุ่มเนี่ยก็แรกๆก็เหมือนกับว่าเราบ้าที่เรา
ปฐมတော့လူတွေကကျွန်တော်เนี่ยမပူပေါင်းခြင်းမအောင်ကျွန်တော်ဘာတွေလုပ်နေရဆိုတော့တော့မကြည့်ခြင်းကြပါဘူးနောက်ချေးကနေဓာတ်ငွေထုတ်ဖို့လုပ်တာဆိုတော့ကျွန်တော်တို့အယူတွေလို့တော့ပြောကြပါတယ်နောက်ကြာကျွန်တော်တို့လည်းအောင်မြင်လာရောထိုင်ရမလို့ထားရမလို့တွေဖြစ်ကုန်ကြတာပေါ့ဗျာ
နောက်ချေးကနေဓာတ်ပြုတ်ပြီးထွက်လာတဲ့မိသိန်းဓာတ်ငွေကိုချက်ပြုတ်တာမှသုံးကြတာဖြစ်ပါတယ်ပါဒန်ကြေးရွာကအင်အတော်များများကလျှက်စင်မရှိကြသေးတာကြောင့်ဒီစီစဉ်မှာပါဝင်မယ်ဆိုပြီးစီရင်ပေးကြသူတွေအခုဆိုရင်ယာနဲ့ချီပြီးရှိနေပါပြီ။ရွာကန်တူဖြစ်တဲ့ဝီစုဂျမ်ပရာဖိုင်ကတော့အခုလိုပြောပါတယ
်။เราปลูกผักกินเอง เรามีพลังงานใช้เอง เราก็เราพึ่งตนเอง เรามีสวัสดิการ
ကျွန်တော်တို့ဟာကိုစားဖို့အတွက်ကိုယ်တိုင်စိုက်တယ်။အခုဆိုရင်ကိုပိုင်လျှက်စင်လည်းရှိပြီ။ဆိုတော့ကျွန်တော်တို့ကကိုအားကိုကိုးကြသူတွေပါလူမှုဖူလုံရေးအတွက်ကိုယ်တိုင်လှုပ်ကြသူတွေပါဒီအတွက်တိတ်ကိုဂုံယူပါတယ
်အခုလိုကြေးလက်တော်ရတစ်ခုအနေနဲ့ကိုပိုင်ဆွန့်ရင်ထုတ်လုပ်သုံးဆွဲတာကထိုင်းနိုင်ငံကကြံတဲ့ဒေသတွေနဲ့ရှင်ရင်လုံးဝကိုကွဲပြားခြားနားနေတာဖြစ်ပါတယ်ဗန်ကောက်မြို့တော်ကကြီးကျယ်ခန်းနာလာတဲ့ shopping mall ကြီးတွေရဲ့ဆွန့်ရင်အသုံးပြုမှုကတချို့ပြည်နယ်တစ်ခုလုံးစာထက်တောင်များနေတာပါနိုင်ငံတွင်းမှာပြန်လည်ပြည်ဖြိုးမြဲဆွန့်ရင်အရေးအမြစ်တွေကျွဲဝပေမဲ့လေနိုင်ငံတွင်းအသုံးပြုနေတဲ့လျှက်စစ်ဆွန့်ရင်အများစုကိုရုပ်ကျွင်းလောင်စာတွေကနေထုတ်လုပ်နေတာဖြစ်ပါတယ်။ထိုင်းဆိုရဘက်ကတော့နောက်လာမယ့်9နှစ်အတွင်းတဘာဝပတ်ဝန်းကျင်ကိုမထိခိုက်စေတဲ့ဆွန့်ရင်ကိုလိုအပ်ချက်ရဲ့၄ပုံတစ်ပုံဖြည့်ဆည်းနိုင်ဖို့မျှော်လင့်နေတာဖြစ်ပါတယ်။ထိုင်းဆိုရဆွန့်ရင်ဝန်ကြီးဌာနရဲ့စီမံကိန်းနဲ့မူဝါဒရေးရာသုံးသပ်ရေးမှူးဖိရတ်အင်ဖန်နီကတော့အခုလိုပြောပါတယ
်။လောကเนี่ยพร้อมที่จะให้มนุษย์เนี่ยทำพลังงานทดแทนได้
ပြင်းပြဲဆွမ်းရင်ထုတ်လုပ်ဖို့အတွက်ကမ္ဘာမှာအဆင့်တစ်ဖြစ်နေပါပြီကျွန်တော်တို့မှာလေဆွမ်းရင်နေအောင်ကြည်နဲ့တက်ရှိတက်မဲ့ဆွမ်းရင်တွေရှိပါတယ်နောက်ဇီဝဓာတ်ငွေတွေလည်းရှိနေပါတယ်ပါတန်ရွာကအောင်မြင်မှုတွေရှိနေတာတော့ကျွန်တော်တို့လိုက်လုပ်ဖို့တွန့်ဆုတ်နေကြတာပါ
အရှိတောင်အာရှဒေသမှာလျှက်စစ်သုံးဆွဲမှုဒုတိယအများဆုံးထိုင်းနိုင်ငံဟာဆိုရင်ပြန်ပြင်းပြဲဆွမ်းရင်အရင်အမြင့်တွေအမြောက်အများရှိနေတာပါပါတန်ရွာကဒေသခံတွေကတော့ကိုပိုင်နီလန်းနဲ့ပြန်ပြည့်မြဲဆွန့်ရင်ထုတ်လုပ်နိုင်တဲ့ရှေ့ဆောင်တွေဖြစ်ရတာကိုတိတ်ကိုဝမ်းသာပျော်ရွှင်နေကြပါရဲ့ရှင
်
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတီးလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။
ခုတော့နိုင်ငံတကာသတင်းတပုတ်ကိုဆက်လက်ပြီးတော့တင်ဆက်ပေးပါမယ်။ဥရောပတမကကနေဗြိတိန်နိုင်ငံကအပြီးပိုင်ထွက်မယ်ဆိုတဲ့ Brexit ဆိုတဲ့အာအတင်စီယာဆုံးဖြတ်ချက်ကိုချခဲ့တဲ့အချိန်ကအခုချိန်ထိမမျောလင့်တဲ့အာအတင်စီယာတွေဇက်တိုက်ကြုံတွေ့နေရတာပါကြုံမှန်းထားတဲ့ဟော့ကင်းတွေတိုင်းမဟုတ်ဘဲအခုချိန်မှာတော့နိုင်ငံတွေအများအပြားအာဖရိကနဲ့ပစိဖိတ်ဒေသတို့မှာရှိတဲ့ဗြိတိရှနိုင်ငံရဲ့ဒဏ္ဍာရတိုင်းပြည်တွေကဗြိတိန်နိုင်ငံနဲ့ကုန်သွယ်ရေးသဘောတူညီမှုစာချုပ်ချုပ်ဖို့အတွက်တန်းစီပြီးတော့စောင့်နေကြတာဖြစ်ပါတယ်အလားတူဗြိတိန်နိုင်ငံနဲ့ဥရောပသမဂ္ဂတို့ကြားကုန်သွယ်ရေးသဘောတူညီမှုတွေမှာနှစ်နှစ်အတွင်းရလာမှာပါလို့စီးပွားရေးပညာရှင်တွေကဟောကိန်းထုတ်ကြပါတယ်။တချိန်တည်းမှာပဲ Brexit နောက်ပိုင်းဗြိတိန်နိုင်ငံရဲ့ pound sterling ဈေးနှုန်းတွေထိုးကျခဲ့တဲ့အတွက်လန်ဒန်မြို့ကိုနိုင်ငံခြားဧည့်သည်တွေပြုံးပြီးတော့ဝင်လာတာတွေ့ရတယ်လို့ VOA ဥရောပဌာနက Louis Ramirez ကသတင်းပေးပို့ထားတာကိုမတ်အီတာဆင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ဗြိတိန်နိုင်ငံရဲ့ pound sterling ဈေးနှုန်းတွေထိုးကျနေတဲ့အချိန်ဟာလန်ဒန်မြို့ကိုပထမဦးဆုံးရောက်ဖုံးအောင်သွားဖို့အချိန်ကောင်းပါ
便宜很好
你觉得怎么样
我觉得非常好
အရင်စီးချိုတယ်အရင်စစ်ပြေတယ်ဒါရင်ကောင်းပါတယ်လို့လန်ဒန်မြို့ကိုတရုတ်ပြည်ကနေလာလေတဲ့သူတယောက်ကဖီးယင်းတရုတ်ဘာသာစကားနဲ့ပြောသွားတာပါ Brexit ရဲ့မမျှော်လင့်မဲ့ရလိုက်တဲ့အကျိုးတစ်ခုကတော့ပြည်ပဧည့်သည်တွေ18ရာခိုင်နှုန်းတိုးလာတာပဲဖြစ်ပါတယ်ဥရောပနိုင်ငံတွေဟာအကြမ်းဖက်မှုရန်တွေအတွက်စိုးရိမ်မှုတွေရှိနေပေမဲ့လည်းကမ္ဘာလက်ခီးသည်တွေတိုးလာလို့အများကအာရှတိုက်ကလာတဲ့ဧည့်သည်တွေဖြစ်ပြီးတော့ဟိုတယ်လေကျောင်းလိုင်းနဲ့လေပယ်ရနေရာတွေအတွက်ဝင်ခွင့်လက်မှတ်တွေကမကြုံဘူးအောင်ရောင်းနေရတာပါ။ထိုင်ဝမ်ကလာတဲ့ကဘာလက်ခီးတဲ့ George Chen က
The terrorism yeah we understand but because the pounds is quite low now so it's actually
အကျန်းဖတ်မှုတွေရှိမှာတော့နားလဲပါတယ်။ဒါပေမဲ့လည်းပေါင်ဈေးနှုန်းကခုချိန်မှာရမ်းကျနေတယ်လေ။ဒီအချိန်ကလန်ဒန်ကိုသွားလည်ဖို့တကယ့်အချိန်ကောင်းပဲ
။တရုတ်ပြည်ကနေလာလေတဲ့သူတယောက်ကတော့
Because now the pound is in a very low rate, it's cheaper for us to buy things or to traveling.
ခုချိန်မှာ pound sterling ဈေးနှုန်းကအရန်ကျနေတော့ကျွန်တော်တို့ဈေးဝယ်ရတာတန်တာပေါ့ဗျာ။နေရာအနှံ့လည်းရှောက်သွားဖို့တတ်နိုင်တယ်လေ။တကယ့်အချိန်ကောင်းပါ
။ Brexit နောက်ပိုင်းဈေးကွက်တွေမှာတော့အတက်ကျတွေဆက်ပြီးဖြစ်နေပါတယ်။ဒါကတော့အံ့အားသင့်စရာမဟုတ်ပါဘူး။တချို့သူတွေအတွက်အံ့အားသင့်စရာနေတဲ့ဖြစ်နေမှာကတော့ Britain ရဲ့ကုန်သွယ်ရေးသဘောတူညီမှုရဖို့နိုင်ငံပေါင်း28နိုင်ငံကစိတ်ဝင်စားနေတယ်ဆိုတဲ့သတင်းပါပဲ။ဒီလိုစိတ်ဝင်စားနေတဲ့နိုင်ငံတွေရဲ့နိုင်ငံတော်တော်များများကတော့အရင်ကဗြိတိရှ်ကိုလိုနီဖြစ်ခဲ့တဲ့ဂါနာလိုမျိုးဗြိတိရှ်နိုင်ငံရဲ့ဒဏ္ဍာရတိုင်းပြည်တွေဖြစ်ပါတယ်။အာဖရိကတိုက်ကလည်သမားတွေကသူတို့ရဲ့ကုန်ကျန်းတွေကိုဥရောပစီကိုပြပထုတ်ကုန်တွေနဲ့ရောင်းလဲပြီးတော့ဥရောပကနေဒီကုန်ကျန်းတွေကိုသုံးပြီးထုတ်လိုက်တဲ့ကုန်ကျော်တွေကိုပြန်တင်သွင်းပြီးဝယ်နေရတဲ့ကိုလိုနီနယ်ချက်ခေတ်ထဲကဆယ်စုနှစ်ပေါင်းများစွာအထိဒီလိုထပ်တလဲလဲဖြစ်နေတဲ့အစံပုံစံကြီးကိုဗြိတိန်နဲ့အတူကုန်သွယ်မှုသဘောတူညီချက်ရရင်တော့ပြောင်းလဲနိုင်မဲ့ခွင့်ရင်းရှိတယ်လို့စီးပွားရေးပညာရှင်တွေကမြင်ပါတယ်
။ So you have Ghanaian cocoa producers unable to go up the value chain and make chocolate because of the way the tariffs system works with Europe.
ဥရောပရဲ့အကောက်ခွန်စနစ်ကြောင့်ဂါနာကထုတ်တဲ့ကိုကိုချောကလက်ကုန်ကျန်းမှုန်ကနေပိုးဈေးကောင်းရမယ်ချောကလက်ထုတ်တဲ့အဆင့်ထိဂါနာအနေနဲ့တွားလို့မရပါဘူးဒါကြောင့်မလို့ဗြိတိန်လိုတိတ်မရှုပ်ထွေးတဲ့နိုင်ငံနဲ့ကုန်သွယ်ရမယ်ဆိုရင်ဒီလိုမျိုးပြဿနာတွေကိုဖြေရှင်းနိုင်မှာဖြစ်ပါတယ
်ဗြိတိန်နိုင်ငံဟာ1983ခုနှစ်ထဲကနေခုချိန်ထိကုန်သွယ်ရေးသဘောတူညီမှုဆိုင်ရာတစ်ခုမှညှိနှိုင်းခဲ့တာမရှိပါဘူး Brexit နောက်ပိုင်းစီးပွားရေးကျဆင်းမယ်လို့ခန့်မှန်းကြပေမဲ့မမျှော်လင့်မဲ့တချိန်ထိုးတက်လာတာမလို့ခုလိုနိုင်ငံများပြားကဗြိတိန်နဲ့ကုန်သွယ်ဖို့စိတ်ဝင်စားမှုပြန်ပြီးပြလာတာကိုအခွင့်အောင်းယူပြီးတော့ဗြိတိရှ်အစိုးရကကုန်သွယ်ရေးကိစ္စညှိနှိုင်းရေးအဖွဲ့တွေကိုအမြန်ဖွင့်နေတာဖြစ်ပါတယ
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာ VOA ရဲ့အခုလဆနှစ်ရဲ့တောက်ကြနေမယ့်ပိုင်းအစီအစဉ်ဒီပုံမှန်ထုတ်လွှင့်နေတဲ့အတန်လိုင်းတွေအပြင်လိုင်းဒိုမီတာ90 kHz 9999နဲ့လိုင်းလက်မီတာ190 kHz 1505လို့ကပါသူချေလှုပ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာမနေ့ကနေ့တင်ဆက်ပေးနေကြအင်္ဂလိပ်စာသင်ခန်းစာနဲ့အတူအပတ်စဉ်ကျမ်းမာရေးကဏ္ဍမှာဆိုရင်တော့
တဖုံးလေးကကြွလာမယ်။သွားနေပြီးတော့ဟာပြီးထွက်လာမယ်။ဒီနေမယ်ထိလို့ရှိရင်ဒလဝဲကိုထိလို့ရှိရင်ဒရဂူလေးတွေးထွက်လာတာမျိုးဖြစ်တတ်တယ်
။တော့ပဲဆိုင်ရာဆရာဝန်များအတင်းရဲ့တွင်းမှုဒေါက်တာမြင့်ထိန်ပြောဆိုသွားတာဖြစ်ပါတယ်။ဒါနဲ့အတူတိုင်းရင်းဒရင်းလောက်လည်းတင်ဆက်ပေးမှာပါ။အခုတော့အဲ့ဒါတွေထုတ်လွှင့်မပေးခင်အရင်ဆုံးနားဆင်ရမှာတော့အင်္ဂလိပ်စာသင်ခန်းစာပူချချက်ဖြစ်ပါတယ်။ဒေါ်လာလတန်းကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
။ဒီနေ့မင်းတင်ပြမယ် EDM အသုံးက
Not out of the woods
ဖြစ်ပါတယ်။စာလုံးပေါင်းကN-O-T, not ga, mahout the word go piya ra. O-U-T, out. O-F, off. Out of ga, a piyembe go yao da. T-H-E, the. W-O-O-D-S, woods ga. Te dori, so ro. Zagwai tun ye, da yai, diwe ga ro. Te dori ga ni, ma twen nang di ra. Te dori, a piyengu, ma yao di ra po. Te do, so ra ga ro, di niya ma, a ke, su niyao klo.ပြဿနာတွေကိုရည်ရွယ်တာဖြစ်ပါလေ။ဒါကြောင့်နေစဉ်သုံးမှာ not out of the woods ကအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့လူတဦးအနေနဲ့အခြေအနေအားနည်းနည်းကောင်းလာတယ်လို့ဆိုရပေမယ့်လုံးဝတော့အခက်အခဲတွေကနေမကျော်လွန်နိုင်သေးတာကိုဆိုတာဖြစ်ပါလေ။ဥပမာလူနာတဦးအသေးအတန်ဖြစ်နေရကအသက်အန္တရာယ်စိုးရင်ရလောက်တဲ့အခြေအနေမှာမရှိတော့ပေမဲ့လို့လေလုံးဝတော့စိတ်မချရသေးတဲ့အခြေအနေဆိုရင်Not out of the woods လို့ရည်ညွှန်းပြောနိုင်ပါလေ။ဒီသုံးနည်းပတ်သက်လို့ George Rowe ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Our business is getting better, but we're not out of the woods yet.
ကျွန်တော်တို့စီးပွားရေးလုပ်ငန်းကနည်းနည်းတော့ကောင်းလာပြီလို့ဆိုရပေမယ့်လုံးဝတော့စိတ်မချရသေးပါဘူးဗျာလို့ဒီပေးရပါလေ။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
Our business is getting better, but we're not out of the woods yet.
So yin ya lao de a chi ni ma ma shi do bi me lo le long wa ro sait ma cha ya de de a chi ni so yin idiom a thong ya be lo tin sa pyo ma le.
Not out of the woods.
Lo pyo lo ya ba de. A ra ga ro di ka ni ma ne jin pya ke de idiom a thong me phit ba de.
Da ga ro American idiom thong English sa tin gan sa wo na sin ka ya da phit ba de khanya.
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာရှေ့သတင်းပတ်မှာတရုတ်နိုင်ငံကိုတွားရောက်ဖို့စီစဉ်ထားပါတယ်။နိုင်ငံရဲ့ထိပ်တန်းကောင်းဆောင်တူဦးအနေနဲ့တရုတ်နိုင်ငံပထမဆုံးခီးစဉ်တွင်တရုတ်အစိုးရနဲ့တရုတ်လူထုအတွက်မြန်မာနိုင်ငံသားတွေဘက်ကဘယ်လိုသတင်းစကားမျိုးတွေကိုများပါလိုက်ချင်ပါသလဲ။တရုတ်တာဝန်ရှိသူတွေဘက်ကဘယ်လိုကတိကဝတ်တွေပေးလိုက်တာကိုများကြားချင်ကြပါသလဲ။အခုလာမယ့်စနေညတရုတ်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမှပို့ထားပေးပါ။ကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က13923812999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အောင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။စနေညတိုင်းလေးလိုက်မှာပါဝင်ဆွေးနွေးလို့သူတွေ VO ကိုအချိန်မီဆက်သွယ်ကြဖို့အထမံတိုက်တွန်းအပ်ပါတယ်ခင်ဗျာ။အခုတော့ကျမရေးကဏ္ဍကိုဆက်ပါမယ်။ဒီတစ်ပတ်မှာတော့ပြင်းထန်တဲ့တဖုံးရောင်ယောဂအကြောင်းကိုတင်ပြထားပါတယ်။တဖုံးရောင်ယောဂါတို့မဟုတ်သွားအရင်မြစ်ရောင်တဲ့ယောဂါမြန်မာနိုင်ငံမှာအဖြစ်များနေတယ်လို့ကျန်းမာရေးပညာရှင်တွေကပြောပါတယ်ဒီသွားအရင်မြစ်ရောင်တဲ့ယောဂါဘာကြောင့်ဖြစ်တာလဲဘယ်လိုကာကွယ်မလဲယောဂါဖြစ်ခဲ့ရင်စောစီးစီးဘယ်လိုသိနိုင်မလဲဆိုတာကိုမြန်မာနိုင်ငံသွားဘက်ဆိုင်ရာဆရာဝန်များအတင်းအထူးထွေးတွေ့မှုဒေါက်တာမြင့်ထိန်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ဆက်ထားတာကိုနားဆင်ပါခင်ဗျာ
โอเคဒေါက်တာမြင့်ထိန်ခင်ဗျာ ကျွန်တော်ဒီမြန်မာနိုင်ငံမှာပို့ပြီးတော့ဒီဆိုးရတဲ့သဖိုးရောင်ယောဂဒါမှမဟုတ်ရှင်လည်းဒီသွားအမြင့်ဝင်းချင်းရောင်းတဲ့ယောဂပေါ့ဆရာနော်ခရစ်ယောဂဖြစ်တာအဖြစ်များလားဆရာ
များတယ်လို့ပြောပါမယ်ခင်ဗျာကျွန်တော်တို့တွေ့ရတဲ့ဆိုသေးစင်းတာမျိုးတွေကုသမှုသွားတဲ့ခါမျိုးတွေအဲ့ဒီမှာဆိုရင် case to percentage တော့လည်းများမှာတွေ့ရပါတယ်ခင
်ဗျဟုတ်ကဲ့ဆရာဘာကြောင့်မလို့ဒီယောဂဖြစ်ရလဲဆရာ
အဓိကတော့ကျွန်တော်သွားပေါ်မှာဖြစ်ပေါ်လာတဲ့ဒီစိတ်ကတဲ့အလောအပေါ်လေကျွန်တော်တို့ခေါ်တာက plug လို့ခေါ်ပါတယ်အဲ့ဒီ plug ကနေပြီးတော့ဆက်ပြီးတော့သဖုံးရောင်နဲ့ဆက်ပြီးဖြစ်လာတာပါခင်ဗျာဆိုတော့ပူဆိုးသွားရင်ခုနကပြောတဲ့အမြင့်ဝင်ရောင်နဲ့ယောဂ periodontitis အဖြစ်ကိုကြောင်းသွားနိုင်ပါတယ်ဆိုတော့ဒီ plug ဆိုတဲ့ဟာကလေကျွန်တော်စားတဲ့အစာတောက်ထဲက starch to sugar တို့ပါလို့အဲ့ဒါနဲ့ bacteria နဲ့ interact ဖြစ်တဲ့အခါမှာ plug ကို form ဖြစ်သွားတာဖြစ်ပါတယ်သူဟာသွားရဲ့မျက်နှာပေါ်မှာကပ်နေတဲ့စိတ်ကတဲ့အလောဖြစ်တဲ့အတွက်ကို brush လုပ်တယ် floss လုပ်တယ်ဆိုလို့ရှိရင်တော့ဖယ်လိုက်လို့ရပါတယ်ဒါပေမဲ့လည်း24နာရီကြာလို့ရှိရင်သူကပြန်ပြီးကန်ဖြစ်လာနိုင်ပါတယ်ခင်ဗျအဲ့ဒီမှာရှိနေတဲ့ bacteria ဒီ plug ထဲမှာ calculus မှာရှိနေတဲ့ bacteria တွေကို endotoxin ထုတ်တဲ့အခါမှာအဲ့ဒီ endotoxin တွေပြီးတော့ဒီသဖုံးတွေကိုရောင်စေတာဖြစ်ပါလေခင်ဗျာဆိုတော့အစာကျန်နေဆိုလို့ရှိရင်အစာတွေသွားကြမှာကျန်မယ်အစာကိုခရင်းထဲမှာကျန်ရခြင်းမယ်ဆိုလို့ရှိရင်ဒီ gingivitis ကလောလောဆယ်ကူလေးကိုဖြစ်နိုင်တယ်လို့ပြောရမှာပါခင်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့အဓိကတော့ဒီအစာကျန်ပြီးတော့ဒီနောက်ဆက်တွဲဖြစ်လာတဲ့သဘောရှိတာပါဆရာနော
်ဟုတ်ကဲ့
ဟုတ်ကဲ့ဆရာအဲ့တော့အခုလိုမဖြစ်အောင်ကာကွယ်ဖို့အတွက်ဆိုရင်ဆရာအဓိကဘာတွေလုပ်ဖို့လုပ်မလဲ
အဓိကကာကွယ်ဖို့ဆိုလို့ရှိရင်တော့ကျွန်တော်တို့ကလောလောဆယ်ကူလေးကျဖို့လို့ရပါတယ်ဒီညမှာအနည်းဆုံးမကျင်သွားတတ်ခြင်းတွေကိုဒီ gingivitis ဖြစ်စဉ်နဲ့ plug ကိုကျွန်တော်တို့ဖယ်ထုတ်လို့ရပါတယ်အဲ့တော့ပုံမှန်အတိုင်း brush လုပ်မယ်အစာစားပြီးလဲမှ brush လုပ်မယ်ဒီ brush ကိုလေ3လသို့မဟုတ်4လလောက်မှလဲပြီးတော့သုံးမယ် regular flossing လေးလုပ်မယ်အစာအောင်မကြအောင်ပေါ့နော်ဘယ်တော့မှအစာအောင်မကြအောင်လုပ်နိုင်မယ်ဆိုလို့ရှိရင်သူ့ကိုကာကွယ်နိုင်ပါတယ်ဒါအပြင်မှာ regular check up cleaning ပေါ့ဆောက်လာမှတစ်ချိန်ဒါမှတစ်နှစ်မှတစ်ချိန်လောက်အနည်းဆုံး regular check up လုပ်ပြီးတော့ clean လုပ်နိုင်မယ်ဆိုလို့ရှိရင်လည်းဒါလည်းဖြစ်ဖို့အားခရင်ပါလိမ့်မယ်အဲ့တော့ခုနကပြောတဲ့တစ်နေ့ကိုတစ်ချိန်သွားတိုက်တာ flossing လုပ်တာတွေကတော့ပုံမှန် daily လုပ်နေနိုင်တယ်ဆိုလို့ရှိရင်တော့ဒါကိုကောင်းကောင်းကာကွယ်နိုင်ပါလိမ့်ခင်ဗျ
ဟုတ်ကဲ့ဆရာအဲ့တော့ flossing လုပ်တာလေးကိုဆရာကြီးဟိုအားလုံးနားလည်အောင်ပေါ့နော်နည်းနည်းထပ်ပြီးတော့ရှင်းပြပေးပါလား
flossing တဲ့ဆိုတာကတော့သွားတိုက်တာမရောက်နိုင်တဲ့နေရာတွေသွားတိုက်ရတာခက်ခဲတဲ့နေရာတွေရှိပါတယ်သွားတဲ့တိုင်ရဲ့ဒီ crystal လေးတွေကသွားကြည့်ကြရရင်မှာနေရာတိုင်းကိုမရောက်နိုင်တဲ့အခါမျိုးတွေမှာအဲ့လိုနေရာတွေကျွန်တော်သွားကြထုတဲ့ကျိုးပေါ့သွားထုကျိုးဆော်လေးတွေအခွေလေးရှိပါလေအဲ့ဒီသွားထုတဲ့ကျိုးနဲ့ခုနကသွားတဲ့ crystal လေးတွေမရောက်နိုင်တဲ့နေရာတွေကိုရအောင်ကျွန်တော် clean လုပ်ယူရပါတယ်ခင်ဗျသွားနဲ့ဒီတဖုံးနဲ့ချားမှာ space လေးတွေက0 to 2 mm လောက် space လေးရှိတတ်ပါတယ်အဲ့ဒီမှာအစာတွေခိုမနေအောင် floss နဲ့ဒီသွားထုတဲ့ကျိုးလေးတွေနဲ့တန်တော့ထုတ်ပြီးလို့ရပါတယ်ခင်ဗျ
ဟုတ်ကဲ့ဆရာအဲ့တော့အဲ့ဒါပြီးတဲ့ခါကျတော့မှဒီသွားတိုက်တာကိုဆက်လုပ်ရတော့ပါဆရာနော
်မှန်ပါတယ်ခင်ဗျာတော့ဒါတွေ clean လုပ်ပြီးလို့ရှိရင်သွားတိုက်ချရတယ်ဒါမှမဟုတ်သွားတိုက်ပြီးတဲ့အခါမှာသူ့ကိုထပ်ပြီးတော့ clean လုပ်မယ်လုပ်ပြီးလို့ရှိရင်သွားကိုတစ်ခေါက်ပြန်တိုက်ချရတယ်ဆိုရင်သွားအပေါ်ရန်မျက်နှာပြင်မှာရောသွားကြည့်သွားကြမှာရောဒီအစားတောက်တွေကလောကမရှိအောင်ကန့်ရှင်းအောင်လုပ်လို့ရပါတယ်ခင
်ဗျဟုတ်ကဲ့ဆရာအဲ့တော့တကယ်လို့များအခုလိုဒီကာကွယ်တဲ့ချရာတွေကဒါမှမဟုတ်ရှင်လဲမကာကွယ်နိုင်ခဲ့လို့ပေါ့ဆရာနော်ဒီယောဂဖြစ်လာမယ်ဆိုတော့ဆရာအဲ့တော့စောစောစီစီတိလို့ရှင်တော့ဒါကုသမှုတွေကောင်းတယ်ပေါ့ဆရာနော
်မှန်ပါတယ်ခင်ဗျာ
အဲ့ဒီခါကျတော့ဘလူးယောဂလက္ခဏာတွေကိုဆရာကြီးဒီစောင့်ကြည့်ပြီးတော့ဒီယောဂဖြစ်လာတော့သိဖို့အတွက်ပေါ့နော်ဒီကုသဖို့အတွက်ဆုံးဖြတ်နိုင်မလားဆရာကြီ
းအဲသူကခုနကကျွန်တော်ပြောသလိုသွားမှာစိတ်ကတဲ့တော့ဖြစ်တဲ့ plug ကနေပြီးတော့အဲ့ဒီထဲမှာဒီကျွန်တော်မာသွားတဲ့ခါမှာနေ့အတွင်းနေမှာလဲ calculus ဆိုပြီးတော့ကြောက်ကြီးဖြစ်သွားပါတယ်အဲ့ဒီကြောက်ထဲမှာ bacteria တွေခိုးအောင်နေတာဖြစ်ပြီးတော့ဒီ bacteria ကနေထုတ်တဲ့အဲ့တော့ toxin ကြောင့်မလို့ဒီသဖုံးတွေရောင်လာတာမျိုးဖြစ်ပါတယ်အဲ့တော့သဖုံးရောင်လာပြီဆိုရင် gingivitis ဆက်ဖြစ်လာတယ်ကျွန်တော်တို့ပြောပါတယ်သဖုံးတွေကကြွာလာမယ်သွားနေပြီးတော့ဟာပြီးထွက်လာမယ်နေနေမယ်ကြည့်လို့ရှိရင်ဒီလိုပဲကိုကြည့်လို့ရှိရင် drugule လေးတွေးထွက်လာတာမျိုးဖြစ်တတ်တယ်သွားတိုက်လို့ရှိရင်လည်းအဲ့ဒီသဖုံးသွားပြီးတိုက်ပြီးပုတ်မိတဲ့ခါမှာဒါမှမဟုတ်ရင်လည်းအစာတို့ရောတစ်ခုလည်းသွားထိတဲ့ခါပေါ့နော်အဲ့လိုကိုက်မိလိုက်ထိမိတဲ့ခါကြောင့်ရှိရင်သဖုံးတွေကိုတွေးထွက်တာကိုသိပါလိမ့်မယ်အဲ့ဒါဆိုရင်ကာ gingivitis ပေါ့သဖုံးဆက်ရောက်နေပြီဆိုတော့ကျွန်တော်တို့ပြောလို့ရပါတယ်ဆိုတော့အဲ့ဒီကနေပြီးတော့ကျွန်တော်တို့ကခုနကလို good oral hygiene habit တွေမရှိဘူးသွားတိုက်တဲ့အခါမှာကျွန်တော်ကန့်အရှင်မလုပ်နိုင်ကြဘူးဆိုရင်သဖုံးရောင်လာနေပြီးတော့တဖြည်းဖြည်းနဲ့သွားရဲ့အမြင့်နဲ့ပတ်ဝန်းကျင်မှာရှိတဲ့ structure တွေကိုကြောင်အောင်ဖြစ်စေနိုင်တဲ့ခါကြောက်ရှင်ဒါ advanced gingivitis လို့ကျွန်တော်တို့ခေါ်ပါတယ်အဲ့လိုပို့ပြီးဖြစ်လာတဲ့ခါကြောက်ရှင် periodontitis အပြင်ကိုပြောင်းသွားပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီယောဂလက္ခဏာတွေသိလာပြီဆိုလို့ရှင်တော့ဆောသောစီကုသနိုင်လေးခေါင်းလေးပေါ်ဆရာနော်
ဟုတ်ကဲ့
အဲ့တော့ကုသမှုအပိုင်းရပါဆရာကြီးဒီထိရောက်မှုနေတာဘယ်လိုရှိလဲ
အဲ့ထိရောက်ပါလေခင်ဗျထိရောက်ပါလေ ซอซีจูบีกุตาနိုင်မယ်ဆိုရင်တော့ဘယ်လိုဒေါ်နက်တစ်ဆူချင်းကြီးတော့မရောက်နိုင်ပါဘူးချင်းဒီဘက်ရဲ့ဆူချင်းမှာပဲကျွန်တော်ကကုတာမှုလုပ်ပေးရရှင်ပြောက်ပြင်းသွားနိုင်ပါလေဆိုတော့ခုနကကျွန်တော်တို့လူချင်းဒီဘက်ကအဆင့်မှာဆိုရင်ဒါအပေါ်ရံမသဖုံးပါပဲရောင်တဲ့ကိစ္စဖြစ်တဲ့အတွက်ကိုဒီသဖုံးပတ်ဝန်းကျင်မှာတန်ရှင်ရေးလုပ်ပေးတာနဲ့ဒီယောဂါပြောက်သွားနိုင်ပါလေအဲကျွန်တော်တို့ကဒီနေရာမှာပို့ပြီးတော့ဆိုးသွားလို့ရှိရင် periodontitis အဆင့်ရောက်သွားလို့ရှိရင်တော့ surgical လုပ်ရတာမျိုးတွေပါလေနောက်ထပ်အောင်ပါလာတာမျိုးဖြစ်ပါတယ်အဲတိတ်မဆိုးသေးတဲ့အခြေအနေမျိုးကြောင့်ရှိရင်တော့ non surgical ပေါ့နော်ဒီတွားရဲ့ပတ်ဝန်းကျင်မှာအစာမကျန်အောင်ခုနကလိုကြောက်တယ်မရှိအောင်ဒါတွေကိုကျွန်တော်က scaling cleaning လို့ခေါ်တဲ့ regular cleaning လုပ်ပြီးလို့ရပါတယ်တွားရဲ့အမြစ်ပိုင်းမှာကြောက်ပြီးစပြီးတည်လာပြီးဆိုလို့ရှိရင်လည်းကျွန်တော်က root cleaning လို့ခေါ်တဲ့ဒီအမြစ်ပိုင်းကိုဟိုချောပလိုက်တာပေါ့လေအဲ့တော့ကျွန်တော်တို့လုပ်ပြီးရပါတယ်ချိုးလိုက်တဲ့ခါမှာခုနကလို plastic တိကပ်ပူကခက်ခဲသွားမယ်ဒီ gasless တိကျောက်တိကပ်ပူကခက်ခဲသွားပါလိမ့်မယ်ဗျာဘွားမြင့်နေပြန်ကျန်းနေလို့ဆိုရင်ပူပြီးတော့တပ်ဖို့ပူလွယ်အောင်ဗျာ
ဟုတ်ကဲ့ဆရာတော့ကုသမှုကထိထိရောက်ကုသနိုင်တဲ့သဘောရှိတာပါဆရာနော်တကယ်လို့ဆရာရေမကုသမရင်ရောဒီနောက်ဆက်တွဲပေါ့နော်ယောဂါတွေကဘလို့တွေကိုစွတ်စွတ်ဝါခန်းစားနိုင်လဲဆရာ
ဟုတ်ကဲ့ခုနကလို့ gingivitis သဖုံးရောင်တာနေပြီးတော့ဒီတွားမြေဝန်ရောင်တဲ့ကြည့်အောင် periodontitis အစီအောင်ရောက်သွားလို့ရှိရင်ဒီရဲ့ symptom တွေနည်းနည်းကတော့ဒီအမြေဝန်မှာရောင်လာတဲ့တွားကလှုပ်လာပါမယ်ခင်ဗျတွားနေလာမယ်နောက်ခုနကလို့တွေးထွက်တာရှိမယ်အဲ့တော့အဲ့ဒီကနေကနေလာလို့ဆိုပို့ပြီးတော့ exams ကိုဖြစ်သွားလို့ဆိုလို့ရှိရင်တော့တွားနဲ့ဒီအယိုးနဲ့ attachment နေလာနေနိုင်တယ်နေလာတဲ့ခါကျတော့ရှင်တွားကျွတ်ထွက်သွားတာမျိုးတော့ဖြစ်အောင်ဆိုးသွားသွားနိုင်ပါတယ်ခင်ဗျဟုတ
်ကဲ့ကျေးဇူးများတင်ပါဆရာ
ကိုဝိမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးခန္ဓာကိုနားဆင်ကြကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်တိုင်းရင်သတင်းလွှာအစီအစဉ်ကိုအလှည့်ပေးရအောင်ပါ BNI အဖွဲ့ဝင်နိုင်ငံနေကြာဒီတာသတင်းတောက်တီစုစည်းပြီးတော့တင်ပြပေးထားတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအမီပါ။ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့
ဒီလက်ဒေတာကန်ရွာသား၅ဦးကိုတတ်တယ်ဆိုတော့တပ်မတော်သားများအဖွဲ့ကိုလာရှုစစ်တရားရုံးမှာလုံးတင်စစ်ဆေးရမှာအထက်ညွန်ကြားချက်အရာလောက်ရတာလို့သူတို့ကထွက်ဆိုပါတယ်။ဒီခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်တွေအကြဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ဒေတာကန်တွေနေရွှေ့နေကြရပါတယ
်။ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ရှမ်းပြည်မြောက်ပိုင်းလာရှိုးမြို့နယ်ကကျေးလက်ဒေသခံရွာသား၅ဦးကိုတတ်တယ်ဆိုတဲ့တပ်မတော်သား9ဦးကိုအရှိမြောက်ပိုင်းတိုင်းစစ်ဌာနချုပ်ရမခစစ်တရားရုံးမှာရုံးတင်စစ်ဆေးရမှာအထက်ညွန်ကြားချက်အရာလုံးရတာဖြစ်ပြီးသူတို့မှာအပြစ်မရှိဘူးလို့ပြောကြားလိုက်ပါတယ်။ဩဂုတ်လ9ရက်နေ့ကတပ်မတော်သားစစ်တီအရာရှိတွေကိုနက်နက်10နာရီကနေညနေ6နာရီအထိစစ်ဆေးခဲ့တာပါ
ကချင်ပြည်နယ်မိုးကောင်းမြို့နယ်စားမော်ကျေးရွာမှာအစိုးရတပ်နဲ့ကချင်လူလတ်ရေးတပ်မတော်ကြာရည်နှစ်ဖက်ကန့်တတ်ထားတဲ့နယ်မြေအတွင်းတင်းချင်းတီးဝင်ခိုးခဲ့တဲ့ရွာသား3ယောက်မိုင်းနှမိပေါက်ကွဲပြီးတေဆုံးသွားပါတယ်။အခင်းဖြစ်ပွားခဲ့ပြီးတဲ့နောက်တရက်ဩဂုတ်လ9ရက်နေ့မှာမြေမြုပ်မိုင်းထောင်ထားတာကိုရပ်တန့်ဖို့ကျေးလက်ဒေသခံရွာသားတွေကစုပေါင်းဆန္ဒပြတောင်းဆိုခဲ့ကြတယ်လို့ကျေးရွာအုပ်ချုပ်ရေးမှူးဦးတန်းစိုးကပြောပါတယ်။မိုင်းနှမိတေဆုံးသွားတဲ့သူတွေဟာဆူလန်ရွာကရွာသားတွေဖြစ်ပါတယ်သူတို့စိုက်ထားတဲ့တင်းချင်းတီးကိုပြန်ခူးရာကနေမြေမြုပ်မိုင်းနှမိတဲ့အတွက်ကြောင့်တေဆုံးသွားခဲ့တာပါအဲ့ဒီနေရာဟာနှစ်ပတ်တက်လုံခြုံရေးအတွက်အပြန်လာမြေမြုပ်မိုင်းထောင်ထားကြတဲ့နေရာဖြစ်တာကြောင့်အန်တရယ်နေမြေအဖြစ်ဖြတ်တန်းသွားလာမှုမပြုတ်ဖို့ကန့်တတ်ထားတဲ့နေရာဖြစ်တယ်လို့စားမော်ကျေးရွာခရီးရန်ဓမ္မဆရာတူကပြောပါတယ်
ဒေသခံချင်းပြည်သူများထိခိုက်နစ်နာမှုတွေထပ်မံမဖြစ်ရလေအောင်ပလက်ဝမြို့နယ်မှာတပ်မတော်နဲ့တိုက်ပွဲတွေမဖြစ်ဖို့စီရင်ရှောင်ရှားသွားမယ်လို့ရခိုင်တပ်မတော် AA ခေါင်းဆောင်ကပြောပါတယ်။ရခိုင်တပ်မတော် AA ခေါင်းဆောင်နဲ့ချင်းအမျိုးသားတပ်ဦး CNF ခေါင်းဆောင်တို့မိုင်ချန်ရံမြို့တိုင်းရင်းသားလက်နက်ကင်တော်လန်ရေးတပ်ဖွဲ့များရဲ့မျက်နှာစုံညီအစည်းအဝေးကြီးမှာတွေ့ဆုံဆွေးနွေးခဲ့တဲ့ရက်လက်ဖြစ်တယ်လို့ CNF အထွေထွေတွင်ရင်မှု3ပူးထက်နေကပြီးခဲ့တဲ့တနင်္လာနေ့ကပြောပါတယ်။ချင်းပြည်နယ်တောင်ပိုင်းပလက်ဝမြို့နယ်အတွင်းမှာခြေကုပ်လှူရှားနေတဲ့ရခိုင်တပ်မတော်ဟာမြန်မာအစိုးရတပ်မတော်နဲ့ပြီးခဲ့တဲ့နှစ်ကစပြီးမကြာခဏတိုက်ပွဲဖြစ်ပွားလာနေလို့ ဒေတာခန့်380ကျော်ကနေရက်ကိုမပြန်ရေးပဲတင်းရှောင်နေရဆဲဖြစ်ပါတယ
်ရခိုင်ပြည်နယ်တတိယကြိမ်ဒုတိယပုံမှန်လွတ်တော်အစည်းအဝေးမှာ28နှစ်မြောက်ရှစ်လေးလုံးအထိတ်မှတ်ဝန်းနေကြောင်းရှစ်လေးလုံးအထွေထွေတပိတ်ကြီးဆိုင်ရာဝန်းနေမှုအစိုးတစ်ခုကိုပထမဆုံးအကြိမ်တင်တွင်းလိုက်ပါတယ်ဩဂုတ်လ10ရက်နေ့ကကျင်းပတဲ့လွတ်တော်အစည်းအဝေးမှာမြေပုံမြို့နယ်အမတ်တပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးအောင်ဝင်းကတင်တွင်းခဲ့တာပါဒီမိုကရေစီလမ်းကြောင်းထက်မှာရှောက်နေကြသူတွေအနေနဲ့အသက်သွေးချွေပေးဆက်ပြီးတိုက်ပွဲဝင်ကြတဲ့သူတွေကိုမမေ့ကြဖို့နဲ့ရှစ်လေးလုံးနဲ့မှကြဆုံခဲ့ကြတဲ့သူရဲကောင်းတွေကိုအောက်မေ့တတိယလက်ဝန်내ကြောင်းအဆိုကိုတင်တွင်းတာဖြစ်တယ်လို့ဆိုပါတယ်
။တက်သိန်းပေါင်း2000နီးပါးရှိတဲ့ဆောက်လုပ်ရေးစီမံကိန်းကြီးတစ်ခုရပ်ဆိုင်ထားဖို့မွန်ပြည်နယ်လွှတ်တော်ကဆွေးနွေးထားပေမဲ့စီမံကိန်းကိုမွန်ပြည်နယ်အစိုးရကလျှာထားတဲ့အတိုင်းအကောင့်ထည့်ဖော်သွားမယ်လို့ဆိုပါတယ်။တက်သိန်းပေါင်း1000ကျော်ကုန်ကြမဲ့အစ်မြင့်အစိုးရအေးရိတ်သာစီမံကိန်းနဲ့တက်သိန်းပေါင်း8000ကျော်ကုန်ကြမဲ့ဥပဒေချုပ်ရုံးအသစ်တည်ဆောက်မဲ့စီမံကိန်းတွေဖြစ်ပါတယ်စီမံကိန်းတစ်ခုအတွက်ကုန်ကြမဲ့ငွေတွေပြည်သူအတွက်ဓာတ်ရအကျိုးပြုတဲ့စီမံကိန်းတွေအဖြစ်ပြောင်းလဲအသုံးပြုဖို့ပေါင်မြို့နယ်ကလွတ်တော်ကိုယ်စားလှယ်ဦးထွန်းမင်းအောင်ကဆွေးနွေးထားပေမဲ့ဒီစီမံကိန်းတစ်ခုကိုအကောင့်ထည့်လှုပ်ဆောင်သွားဖို့အတည်ပြုထားပြီးဖြစ်တယ်လို့မွန်ပြည်နယ်အစိုးရအဖွဲ့စီမံကိန်းပန္ဒာရီလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနဝင်ကြီးဥဝနကျော်ကပြောပါတယ
်လူထုခံစားနေရတဲ့ပြည်တနာတွေကိုပူးပေါင်းဖြေရှင်းနိုင်ဖို့ဝင်ကြီးချုပ်ပါဝင်ကရင်ပြည်နယ်အစိုးရအဖွဲ့လွတ်တော်အရက်ဖက်အဖွဲ့စီနဲ့ပြည်သူလူထုတို့တွေ့ဆုံဆွေးနွေးကြပါတယ်ဩဂုတ်လ9ရက်နေ့ကဖမ်းမြို့မှာတွေ့ဆုံခဲ့ကြတာပါပထမဆုံးပြုလုပ်တဲ့လူထုတွေ့ဆုံပွဲမှာလေယာမြေပြည်တနာမိုင်းဖောက်ခွဲတဲ့ထုံးကြောက်ကူပြည်တနာမူရင်စေဝါပြည်တနာတွေပါဝင်လူထုကြုံတွေ့နေရတဲ့အခြားသောပြည်တနာတွေကိုလက်တွဲဖြေရှင်းနိုင်ဖို့အတွက်၃လတကြိမ်တွေ့ဆုံပွဲပြုလုပ်ပေးဖို့လူထုနေရာကျော်ကကရင်ပြည်နယ်ဝန်ကြီးချုပ်ထံတက်ရိုက်တောင်းဆိုခဲ့ပါတယ
်ခုတည်င်းလွားတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါရခိုင်ပြည်နယ်အတွင်းမှာရခိုင်တပ်မတော် AA နဲ့မြမအစိုးရတပ်တွေကြားမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေနေရွှန့်ပြီးကြောက်တော်ပုံနာကျွန်းနဲ့ဘူတိတော်မြို့နယ်ကနီးဆက်ရာကျေးရွာတွေမှာဒုက္ခသည်တွေအဖြစ်ခိုးလုံနေကြရပါတယ်။အဲ့ဒီထဲကကြောက်တော်မြို့နယ်မှာခိုးလုံနေကြရတဲ့စစ်ပြေးဒုက္ခသည်400ခန်းကနေကြုံတွေ့နေရတဲ့အခက်အခဲအခြေအနေတွေအကြောင်းကိုမောင်အေးကနေအခုလိုစူးစီးထားပါတယ်ရှင်
။ကြောက်တော်မြို့နယ်ငစဲကဲကျေးရွာမှာခိုးလုံနေတဲ့ဒုက္ခသည်တို့ဖြစ်သူဦးလှမုတ်သိန်းကသူတို့လက်ရှိအခြေအနေကိုအခုလိုပြောပါတယ်။
ဒီလိုလူကြတဲ့အားတွေနဲ့ကျွန်တော်တို့ရည်တည်နေပါလေ။ဒါနဲ့ဒီအခေါ်လာလို့ဆိုရင်တော့ခက်တကောကြီးခါနေတက်လာတော့နေတဲ့အခြေအနေရှိနေပါလေ။ဒီကျွန်တော်တို့ဝန်ကြီးအနေနဲ့ကတော့ကလည်းမရှိဘူး။ဒီကိုယ်ကတော့မဟုတ်တော့အလုံးလုံးကလည်းတော့ခက်ခဲရှိနေပါလေ။မပြေချတဲ့နေစာလုံးတွေတော့ဝင်တော့နေကြပါလေ။ဒီမိုးရာဒီမှာဆိုရင်ကျွန်တော်တို့ကိစ္စကူညီလို့မရှိဘူးဆိုရင်တော့ဆွဲရေးခါကတော့ခက်ခဲဖြစ်လာနေတဲ့အခြေအနေရှိပါလေ။
မစရိုက်ကြည့်ရောစိုက်ချောက်စခန့်မှာရခိုင်နဲ့မြို့တည်ရင်သာဒုက္ခသည်အင်ထောက်စု60နဲ့လူဦးရေ320ဦးခိုးလုံနေကြတာပါမေလာတွန်းကရခိုင်ပြည်နယ်လွတ်တော်စေဝေးမှာစိုက်ပေးဒုက္ခသည်တွေကိုကူညီထောက်ပံ့ပေးဖို့အတွက်တေပြုဆုံးဖြတ်ခဲ့ကြပေမဲ့ပြည်နယ်အစိုးရကနေအိမ်တွေစောက်ဖို့တော့အင်ထောက်စုတစုကိုကျဲငွေ2သိန်းနဲ့ကလဲရွယ်ပညာသင်ဖို့တော့ယာယီကျောက်ဆောင်တခုစောက်ပေးခဲ့ပါတယ်အဲ့ဒီဒုက္ခသည်တွေဟာတောက်ရလုံငန်းတွေကိုအဓိကထောက်လုတ်ကိတ်စားသောက်ကြသူတွေဖြစ်တဲ့အတွက်အခုလိုစိုက်ပျိုးရာသီမှာနေရက်ကိုပြန်လိုကြပေမဲ့နေရက်ကိုပြန်ဖို့တော့အခက်အခဲတချို့ရှိနေသေးတယ်လို့လည်းဦးလှမုံသိန်းကအခုလိုစပြောပါတယ
်ကိုယ့်အခြေအနေမှာကျွန်တော်တို့ဒေသတွေကိုအဝေးဆက်သိလို့လို့မရဘူးအလုံးကိတ်တွေကဘာမှလုံးတော့တော်ပြေမှုရတယ်လေရှိတယ်နောက်တဲ့ဒီဘွေတွေဘာတွေဖြစ်လာနေတဲ့အခြေအနေတွေကိုသူ့ရင်ပြီးတော့ကျွန်တော်တို့မုံရင်ဖြစ်ဖြစ်တာပါ
လူမှုကိစ္စရေးလုပ်ငန်းတွေလုပ်နေတဲ့ဝင်လာဖောက်ဒေးရှင်းကကောက်ဆော့တူဖြစ်သူဇာရည်ဆရာဝေဟန်အောင်ကအခုရပတ်အတွင်းမှာဒုက္ခသည်တွေကိုအကူအညီသွားပေးဖို့အစီအစဉ်ရှိတယ်လို့အခုလို့ပြောပါတယ
်ဘူးရတာလည်းနောက်ပိုင်းမှာဒုက္ခသည်ကနောက်ပိုင်းအစ်ကိုတိုးလာလို့ကျွန်တော်တင်ပြကြတယ်ဆိုင်ကတော့ဒုက္ခသည်တိုးလာတဲ့ဆင်မှာကျွန်တော်တို့ကဒီကတွားရည်လာရတာတော့လေးခက်ခဲရှိတယ်ဒါပေမဲ့ဒုက္ခဆိုင်တော့ဒီတကယ်အခက်ကြီးရောက်လာပြီလို့ကျွန်တော်တင်ပြကြတဲ့ဆင်မှာတော့ဒီတရားနဲ့အတူတည်းမှာကျွန်တော်တို့နောက်ပိုင်းဒုက္ခတွေသွားပြီးဖို့အစီအစဉ်ရှိရခဏ
ရခိုင်ပင်နယ်အတွင်းမှာမြန်မာအစိုးရတက်နံရခိုင်တက်မတော်တို့အကြားတိုက်ပွဲတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်ကြောက်တော်ပုံနှကျွန်းပူးစီတော်နဲ့ရသေတော်မြို့နယ်တွေမှာနေရဆက်ခွာခဲ့ရတဲ့စိုက်ပေးဒုက္ခသည်စုစုပေါင်း2600ဆိုအရာကြီးခိုးလုံနေကြရပါတယ
်ဆက်ပြီးတော့မွန်ပြည်နယ်အတွင်းကနိုင်ငံသားယင်းနှိမ့်မြုပ်နှံမှုတွေကြောင့်ဒေသခံမွန်တိုင်းရင်းသားပြည်သူတွေဘဝအခက်အခဲအကျက်တဲတွေနဲ့ရင်ဆိုင်ကြုံတွေ့နေကြရတယ်လို့မွန်ပြည်လူ့အခွင့်အရေးဖောင်ဒေးရှင်းရဲ့2016ခုနှစ်အစည်းအဝေးခန်းစာကနေဖော်ပြထားပါတယ်။ရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေကြောင့်မွန်ပြည်နယ်အတွင်းဘလို့တက်ရောက်မှုရှိနေတယ်လဲဆိုတော့ကိုမိရင်စနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်။
ဒီကမနေကဒေတာဝန်ရေမှုတာဝန်ခံမှုနဲ့ဝေးလည်မြင်တာမှုရှိဖို့အတွက်ပြီးတော့ရက်ခံလူထုတွေကိုကာကွယ်ပေးမယ်မူဝါဒနဲ့ဥပဒေတစ်ခုပေါ်ပေါ်ဖို့ပေါ့နော်အစီရင်ခံစာပါအကြောင်းအရာတွေနဲ့ပတ်သက်ပြီးမင်းပညာဦးကအခုလိုဆက်ပြောပါတယ်ဒီမွန်ပြည်နယ်အတွက်မှာအထူးသဖြင့်ဒီကြိုင်မျောမြို့နယ်နဲ့ရေးမြို့နယ်နှစ်ခုပေါ့နော်အဲ့ဒါကိုပို့ပြီးတော့အတိအကျသာပြီးတော့လောက်ထားတယ်ပေါ
်
အဓိကကြုံတွေ့နေရတဲ့ခက်ခဲကတော့ပွေလဲမြင်သာမှုမရှိတာနောက်တစ်ခုကမြေယာကိစ္စအစိုးရရဲ့မြေယာဥပဒေဟာရင်းနှီးမြှုပ်နှံသူအတွက်ပဲဖြစ်နေတော့ဒေသခံတွေခံရတာများတယ်တချို့ဆိုအစိုးရနဲ့နှိစသူတွေရဲ့အကျိတ်နဲ့ဒေသခံတွေပေါ်မှာအမျက်ထုတ်အနိုင်ယူသွားတယ်လည်းအများကြီးရှိနေတယ် MCL ရင်းနှီးမြှုပ်နှံမှုဆို2009ခုနှစ်ကတည်းကစလုပ်နေတာဒါပေမဲ့2015ဒီဇင်ဘာလလောက်မှထွက်ပေါ်လာတယ် EIA SIA နဲ့ပတ်သက်ပြီးတော့ဘယ်လိုလှုပ်ထားသလဲလူထုကိုချပြရှင်းပြတာမရှိဘူ
းအစီရင်ခံစာမှာရင်းနှီးမြှုပ်နှံမှုအကြောင်းအရာ53ခုပါဝင်ပြီးအဓိကအားဖြင့်ကြောင့်မီသွေးတုံဆွန်းအင်လျှက်စစ်တအားပေးဆက်ရုံစီမံကိန်းများရဲ့တိုက်ရိုက်တို့မဟုတ်ဒွေဝိုက်တို့အကျိုးသက်ရောက်မှုအကြောင်းအရာများလေယာဉ်မြေအကြောင်းအရာများနဲ့တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုအကြောင်းအရာတွေပါဝင်ပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။ရှမ်းပြည်မြောက်ပိုင်းလာရှိုးမြို့နယ်ကကျေးလက်ဒေသခံရွာသား5ဦးကိုတတ်တယ်ဆိုတဲ့တမတော်သား9ဦးကိုအရှင်းမြောက်ပိုင်းတိုင်းစစ်ဌာနချုပ်ရမခစစ်တရားရုံးမှယုံတင်စစ်ဆေးရမှာအထက်ညွန်ကြားချက်အရာလုံးရတာဖြစ်ပြီးသူတို့မှာအပြစ်မရှိဘူးလို့ပြောကြားလိုက်ပါတယ်။အစိုးရတမတော်နဲ့ကချင်လူလက်ရဲတမတော် KIA အကြားနှစ်ဖက်တပ်လုံးဂျုံရင်အတွက်ထောင်ထားတဲ့ညင်မြုပ်မိုင်းကိုနိမ့်မိတဲ့ကချင်ပြည်နယ်စားမော်ဒေသခံ3ဦးသေဆုံးသွားခဲ့ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။ဒါကတော့ BNI အဖွဲ့ဝင်နေကြားဒေသသတင်းတောက်တွေစီစဉ်တင်ဆက်တဲ့တရင်သတင်းလွှာကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။ VOE ရဲ့တောက်ကြာနေမနေ့ကအစီအစဉ်တွေကိုမနေ့9日ထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအမေရိကန်အဖွဲ့ USAID ကနိုင်ဂျီးရီးယားနိုင်ငံကဒေတာတွင်စိုက်ပျိုးစည်းဝါဆိုင်ရာအဖွဲ့နှစ်ဖွဲ့ဖြစ်ကြတဲ့ဘဘန်ဂိုနာနဲ့ဟက်လိုထရက်တာတို့နဲ့အတူအလုပ်လုပ်မဲ့စီမံကိန်းတစ်ခုစတင်လိုက်ပါပြီအဲ့ဒီစီမံကိန်းအသစ်တစ်ခုကအမေရိကန်အစိုးရကဂရိကွေ့ပြုထားတဲ့စိုက်ပျိုးရေးကိုအခြေပြုတဲ့စီးပွားရေးဖွံ့ဖြိုးလာစေရေးနဲ့အမေရိကန်အစိုးရကဆောင်ရွက်နေတဲ့ကမ္ဘာလုံးဆိုင်ရာငတ်မမှုကင်းစင်ရေးနဲ့စားနပ်ရိက္ခာဖူလုံရေးစီမံကိန်း Feed the Future အနာဂတ်မှာစားနပ်ရိက္ခာဖူလုံရေးစီမံချက်တစ်ခုဖြစ်တဲ့ပုဂ္ဂလိကအခမ်းအနားနဲ့ထိစပ်ဆောင်ရွက်ရေးတို့ပဲဖြစ်ပါတယ်အမေရိကန်ဒေါ်လာ2တန်း3ဆွဲပြီး2နှစ်ကြာပူပေါင်းဆောင်ရွက်မဲ့ဒီစီဇန်တွေမှာခင်မီထွန်ဆက်တွေ၊လေယာလွတ်ငန်းခွင့်လိုအပ်ချက်တွေ၊မြို့ကောင်းမြို့သန့်တွေနဲ့အကျိုးမြတ်များမဲ့စားသုံးကုန်နဲ့စိုက်ပျိုးရေးဈေးကွက်မှာဖန်တီးပေးဖို့အတွက်ဒေါ်လာ4000ခွဲ3ဆွဲမှာဖြစ်ပါတယ်။ဒီထောက်ပံ့မှုတွေကိုနိုင်ဂျီးရီးယားနိုင်ငံရဲ့ပြည်နယ်ခုနှစ်ခုနဲ့ဗဟိုအစိုးရရုံးဆိုင်ရာနေရာကအသေးစားလုပ်ငန်းရှင်တွေရရှိနိုင်ပါတယ်။ဇူလိုင်လနောက်ပိုင်းကအဘူဂျာမှာရှိတဲ့အမေရိကန်တန်ယုံမှာကျင်းပခဲ့တဲ့အခမ်းအနားကိုနိုင်ဂျီးရီးယားစိုက်ပျိုးရေးဝန်ကြီးအော်ဒူအော့ဘီနဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ရဲ့လက်ထောက်အကြီးအကဲမာရီယာဘရူဝါတို့တက်ရောက်ခဲ့ကြပြီးအခုလိုပူးပေါင်းဆောင်ရွက်ခြင်းကနေပြည်သူလူထုရဲ့ထုတ်ကုန်ပစ္စည်းတွေမှာဖက်ဆက်ရင်းနှီးမြှုပ်နှံမှာဖြစ်ကြောင်းရှင်းလင်းဖော်ပြသွားပါတယ်စံတည်တီထွင်မှုနဲ့ယင်းဤမြုံနံမှုတွေဟာနိုင်ဂျီးရီးယားနိုင်ငံရဲ့စီးပွားရေးစွမ်းရည်ကိုလမ်းဖွင့်ပေးတဲ့အဓိကအချက်ပဲဖြစ်ပါတယ်။နောက်ပြီးအမေရိကန်အစိုးရကလည်းဒီလုပ်ငန်းကဏ္ဍတွေအတွက်ဆက်ပြီးတော့ပံ့ပိုးကူညီသွားမှာပါလို့ Miss Brewer ကပြောခဲ့ပါတယ်။ Feed the Future စီမံကိန်းရဲ့အောက်မှာအာဖရိက၊အာရှ၊လက်တင်အမေရိကနဲ့ကာရေဘီယံဒေသတွေကအရက်သားလူအဖွဲ့အစည်းတွေကစလို့အင်ရှင်နိုင်ငံအစိုးရတွေကနေပုဂ္ဂလိကအခမ်းကဏ္ဍတွေအထိအသေးစားလေယာဉ်လုပ်ငန်းရှင်လယ်သမားတွေနဲ့အတူအမေရိကန်အစိုးရကကြေကြေပြတ်ပြတ်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်။ အဲ့ဒီလိုပူပေါင်းဆောင်ရွက်မှုတွေကတဆင့်ဆက်မှုလေယာအဆင့်ကိုကူပြောင်းခြင်းပိုပြီးခင်မီတဲ့ဤပညာပိုင်းအကြံပြုလမ်းညွှန်ချက်တွေနဲ့အသေးစားလေယာလုပ်ငန်းရှင်တွေအတွက်ဈေးကွက်ချက်ထွင်တာတွေနဲ့အတူဖွံ့ဖြိုးတိုးတက်မှုနဲ့စီးပွားရေးဆိုင်ရာစိန်ခေါ်မှုတွေကို Feed the Future အစီအစဉ်ကနေကင်တွဲဖြည့်ရှင်းပေးသွားမှာဖြစ်ပါတယ်အဲ့ဒီဖက်ဆက်လုပ်ငန်းတွေကနေစိုက်ပျိုးရေးလုပ်ငန်းမှာလာလာရှိတဲ့လူငယ်တွေကိုယင်းနှီးမတီးပေးသလိုလူငယ်စီးပွားရေးလုပ်ငန်းရှင်တွေရဲ့စီးပွားရေးလုပ်ငန်းတွေကြီးပွားဖွံ့ဖြိုးလာအောင်အကူအညီပေးဖို့အာမခံချက်ရှိတဲ့လုပ်ကိုင်တွေဖန်တီးပေးဖို့နဲ့စီးပွားရေးဖွံ့ဖြိုးလာအောင်မြင့်တင်ပေးဖို့တွေမှာလည်းယင်းနှီးမြှုပ်နှံပေးမှာပါ USAID နဲ့ပူးပေါင်းဆောင်ရွက်မှုတွေကနေတဆင့်ဘာဘန်ဂိုနာအဖွဲ့ကအသေးစားလေယာဉ်လုပ်ငန်းရှင်ပေါင်း 2,000 ကိုအကူအညီပေးသွားမှာဖြစ်ပါတယ်နောက်ပြီး Feed the Future အဖွဲ့နဲ့ Hello Tractor တို့ရဲ့ဖက်ဆက်ဆောင်ရွက်မှုတွေကနေပြီးတော့လည်းအသေးစားလေယာဉ်လုပ်ငန်းရှင် 24,500 တို့ကိုလက်ထွန်ဆက်တွေရရှိရေးအပြင်လူငယ်လုပ်ငန်းရှင်တရာကိုလည်းခင်မီထွန်ဆက်တွေကိုပြုပြင်ထိန်းသိမ်းရေးတင်နန်းတွေပို့ချပေးသွားဖို့ရှိပါတယ်။အခုလိုအတူတကွပူးပေါင်းဆောင်ရွက်ခြင်းအပြင်နိုင်ဂျီးရီးယားလူမှုအတိုင်ဝမ်မှာတိုးတက်တဲ့လူမှုရေးဝန်ဆောင်မှုလုပ်ငန်းတွေနဲ့အတူနိုင်ဂျီးရီးယားလူပေါင်းတည်ငြိမ်လာစေအောင်အစိုးရအုပ်ချုပ်ရေးပိုင်းမှာပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုရှိလာအောင်အမေရိကန်ကအကူအညီပေးပါတယ်။စီးပွားရေးကဏ္ဍမှာလည်းအစိုးရကထိန်းချုပ်ထားတဲ့ဈေးနှုန်းနဲ့ကုန်စည်ထုတ်လုပ်မှုတွေဟာဝယ်လိုအားအရသာဖြစ်ပေါ်လာစေရေးအပေးကူညီတာနဲ့ဒေသတွင်းမှာတာဝန်ယူမှုရှိတဲ့နိုင်ငံတနိုင်ငံအဖြစ်နဲ့သာမကကုန်သွယ်ဘက်နိုင်ငံအဖြစ်နဲ့လည်းနိုင်ဂျီးရီးယားနိုင်ငံရဲ့စွမ်းဆောင်ရည်ပိုင်းမှာပုံမအကောင်းလာစေမှာဖြစ်ပါလိမ့်ရှင်။
အေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဝမဟုတ်ကြောင်းထပ်မံပြီးတော့သတင်းရှင်တွေကိုအတိပေးအပ်ပါတယ်ခင်ဗျာ။ VOA ရဲ့ TV အစီအစဉ်တွေကိုလည်းအင်တာနက်ဆိုင်ရနေတာဖြစ်တဲ့ www.burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ကိုထုတ်လင်းပေးနေတဲ့ရေဒီယိုအစီအစဉ်တွေကိုလည်းအချိန်နဲ့တပြေးညီအဲ့ဒီအင်တာနက်ဆိုင်ရနေတာဖြစ်တဲ့ burmese.voanews.com မှာဖန်ယူနားဆင်နေပါတယ် VOA American တန်ကနေအခုလက်ရှိထုတ်လွှင့်ပေးနေတဲ့မနေ့၈နာရီကနေ၉နာရီအထိအစီအစဉ်ကိုလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ခင်ဗျာယူအီမြန်မာပိုင်းရဲ့တောက်ကြနေမနေ့ကအစီအစဉ်လေးမကြခင်ပြီးဆုံးတော့မှာပါအခုတော့ဂျန်တဲ့အချိန်လေးမှာနိုင်ငံတကာသတင်းအချင်းချုပ်ကိုမနန္နာချမ်းကကြီးညာပြပါလိမ့်မယ်
ဒီသတင်းမှတ်ထဲမှာပဲဒုတိယအကြိမ်ဖြစ်ထင်ရှားတဲ့ Republican Party အုပ်စုတစုကပါတီသမ္မတလောင်း Donald Trump ကိုထောက်ခံမှာမဟုတ်တဲ့အကြောင်းပြောဆိုလိုက်ပါတယ်။ Congress လွတ်တော်မတ်ဟောင်းတွေသမ္မတဟောင်းတွေဖြစ်ကြတဲ့ Ronald Reagan နဲ့သမ္မတ Bush နှစ်ဦးစလုံးလက်ထက်ကအဆင့်မြင့်ပါတီဝင်တွေပါဝင်တဲ့ကိုယ်စားလှယ်80ကျော်ကနေ Republican အမျိုးသားကော်မတီဥက္ကဋ္ဌ Ryan Priebusstown ကိုစာရေးသားပေးပို့ခဲ့ကြတာဖြစ်ပါတယ်။ကော်မတီနေနဲ့ပါတီရဲ့ငွေကြေးအချိန်နဲ့ဝန်ထမ်းတွေကိုထွန့်ကိုထောက်ခံတဲ့စီယုံရေးကြော်ညာလုပ်ငန်းတွေမှာတုံးနေတာတွေရပ်ဆိုင်းစေချင်ကြပြီးအဲ့ဒီအစားအထက်နဲ့အောက်လွှတ်တော်ကိုယ်စားလှယ်တွေအတွက်30လိုတဲ့အကြောင်းပြောဆိုခဲ့ကြပါတယ်။ထရန့်အနေနဲ့နိုဝင်ဘာသမ္မတရွေးကောက်ပွဲမှာအနိုင်ရနိုင်တဲ့အခွင့်အလမ်းကတနေ့တခြားနည်းပါးလာနေပြီလို့လည်းပြောဆိုခဲ့ကြပါတယ်။ဆီးရီးယားနိုင်ငံကဝိုင်းရံပိတ်ဆို့ခံထားရတဲ့အလက်ပိုမြို့မှာရုရှားနိုင်ငံကစစ်စင်ရေးတွေကိုနေ့စဉ်3နာရီရပ်ဆိုင်းပေးနေတာကိုနောက်ထပ်အချိန်တိုးပေးဖို့စန္ဒရှိနေတယ်လို့အဲ့ဒီဒေတာမှာပဲဆီးရီးယားစစ်တပ်ကနေကလိုရင်းဓာတ်ငွေပါတဲ့ဘုံတလုံးအသုံးပြုခဲ့တဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေကြတဲ့ကုလသမဂ္ဂအရာရှိတွေကပြောဆိုလိုက်ပါတယ်။လူသားချင်းစာနာမှုအကူအညီပေးနေသူတွေအတွက်အရေးပေါ်လိုအပ်နေတဲ့ထောက်ပံ့ရေးပစ္စည်းတွေတင်ပို့နိုင်ဖို့ရုရှားစစ်တပ်ကကြာသပတေးနေ့ဒေတာစံတော်ချိန်မနက်10နာရီကနေမွန်းလွဲ10နာရီထိတိုက်ခိုက်မှုတွေကိုရပ်ဆိုင်းထားဖို့စီစဉ်ခဲ့တာဖြစ်ပါတယ်
။ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုမန်နာနာချန်းကြီးညာတော့ခဲ့တာဖြစ်ပါတယ်အခုမိနစ်တွေအစီအစဉ်ထုတ်လို့ရမှုကကိုညံဝဲအောင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ် VOE ကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ကမ္ဘာအနှံ့ကတောတရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျေးဇူ
This program has come to you from the Voice of America, Washington.